Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ5ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ကျွန်မစုမောပါရှင
်မင်္ဂလာညချမ်းပါရှင်ကျွန်မတင်ကီထိုက်ပါမွတ်စလင်များစုနေထိုင်ရာနိုင်ငံ9ခုကလူတွေအမေရိကန်နိုင်ငံတွင်ဝင်ရောက်ခွင့်တားမြစ်တဲ့သမ္မတထရန့်ရဲ့အမိန့်ညွှန်ကြားချက်ပြန်လည်အသက်ဝင်စေဖို့အစိုးရရဲ့ရှောက်ထားချက်ကိုဖက်ဒရယ်အယူခံတရားရုံးကပယ်ချလိုက်ပါတယ်။အာဖဂန်နဲ့ပါကစ္စတန်နိုင်ငံတို့မှာတော့စီးနှင်းတွေထူထူထဲထဲကျတာကြောင့်ရေခဲတောင်ပြိုပြီးဒါဇင်နဲ့ချီသေဆုံးရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းတွေကတော့ပြီးခဲ့တဲ့သတင်းပတ်တုန်းကရန်ကုန်ပြည်ပဆိုင်ရာလေစိတ်မှာ NND ကဥပဒေအကြံပေးရှေ့နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရပြီးတဲ့နောက်ပိုင်းမှာရန်ကုန်တိုင်းခရိုင်လေးခုမှာလူစီကားတဲ့နေရာနဲ့အရေးပါတဲ့နေရာတွေကိုအရင်ကထက်လုံခြုံရေးပို့ပြီးတိုးမြင့်ချထားလိုက်တယ်ဆိုတဲ့သတင်းတင်ပြပေးဖို့ရှိပါတယ်ဒီလိုမျိုးဥကိုနီလှုပ်ကြံတက်ဖြတ်ခံရတဲ့အပေါ်မှာဘလို့အဖြစ်ပြက်တွေကအားနည်းချက်တွေရှိမှာတလဲ
လုတ်ကြံတဲ့ဟာကခံစားရတဲ့တိုင်းပြည်သူပြည်သားတွေကဒီလိုမျိုးဖြစ်တဲ့ဟာနောက်ဆက်ပြီးပြဿနာတွေအများကြီးရှိနိုင်တယ်ဒီအတွက်ကိုကျွန်တော်တို့ဘာလုပ်ကြမလဲကျွန်တော်လဲ
တရားဥပဒေစိုးမိုးရေးအများပြည်သူလုံခြုံရေးစတဲ့အလားအလာတွေကိုဆွေးနွေးသုံးသပ်ထားတဲ့နိုင်ငံရေးစကားဝိုင်းကိုလည်းနားဆင်ရဖို့ရှိပါတယ်တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးအောင်ပါအခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိန်ကြီးထိုက်နဲ့ကိုညံဝင်းအောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
မွတ်စလင်များစုနေထိုင်တဲ့နိုင်ငံ9ခုကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ညွှန်ကြားချက်ပြန်အသက်ဝင်စေဖို့အစိုးရရဲ့ရှောက်ထားချက်ကိုဖက်ဒရယ်အယူခံတရားရုံးကပယ်ချပါတယ်ဆန်ဖရန်စစ္စကိုအမှတ်9စီရင်စုအယူခံတရားရုံးကအမေရိကန်ပြည်ထောင်စုအစိုးရနဲ့ဝါရှင်တန်ပြည်နယ်တို့အနေနဲ့တနင်္လာနေ့နေခင်းပိုင်းမှာရှောက်လဲချက်တွေထပ်တင်နိုင်တယ်လို့တော့ခွင့်ပေးထားပါတယ်စနေနေ့ညပိုင်းကလုတ်တဲ့အစိုးရရဲ့ရှင်းလင်းပွဲမှာတော့နိုင်ငံတွင်းဝင်ရောက်ခွင့်နဲ့ပတ်သက်လို့သမ္မတရဲ့လုတ်ပိုင်ခွင့်အာဏာကိုတရားရေးဘိုင်းကနေလွှမ်းမိုးချုပ်ကန့်လို့မရဘူးလို့အစိုးရရဲ့ယာယီလက်ထောက်ရှင်းနေချုပ် Noel Francisco ကပြောပါတယ်ပြည်ဝင်ခွင့်ကန့်သက်တားမြစ်တဲ့သမ္မတရဲ့အမိန့်ညွှန်ကြားချက်ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီး James Robert ကတားမြစ်ပိတ်ပင်လိုက်တာကြောင့်ဒီအမိန့်ကိုချက်ချင်းပြန်အသက်ဝင်စေဖို့အစိုးရဘက်ကအယူခံတင်ခဲ့တာပါအခုလိုတရားသူကြီး James Robert ရဲ့တားမြစ်ချက်အပေါ်သမ္မတ Trump ကတရားသူကြီးကိုပြန်ပြီးဝေဖန်ပါတယ်ဒီလိုတားဆီးတာဟာအလွန်ဆိုးဝါးပြီးအနေရှိတဲ့လူတွေနိုင်ငံတွင်းဝင်ရောက်ဖို့ခွင့်ပြုလိုက်တယ်လို့ဖြစ်သွားတယ်လို့လည်းသတိပေးပါတယ်သမ္မတထရန့်ကဝါရှင်တန်ပြည်နယ်ကအသက်69နှစ်အရွယ်တရားသူကြီး James Robert ကိုရည်ညွှန်းပြီးဝေဖန်တာဖြစ်ပါတယ်။ကိုယ်စားပွဲတရားရဲ့အယူအဆရှိသူလို့သိထားကြတဲ့တရားသူကြီး James Robert ကတော့သမ္မတဟောင်း George W. Bush လက်ထက် 2004 ခုနှစ်ကပြည်ထောင်စုတရားသူကြီးအဖြစ်ခန့်အပ်ခံထားရသူဖြစ်ပါတယ်ရှင်
။ Donald Trump သမ္မတဖြစ်ပြီးသုံးဘက်တည်းဝင်လာတဲ့အချိန်ထိအမေရိကန်ပြည်ထောင်စုတဝန်းနဲ့နိုင်ငံတကာမှာပါ Trump ရဲ့မူဝါဒနဲ့သဘောထားတူပြန်ချက်တွေအပေါ်ဆန္ဒပြပွဲတွေတောက်လျှောက်ဖြစ်နေတာပါ။ပြည်ထောင်နိုင်ငံလန်ဒန်မြို့မှာတော့ထောင်နဲ့ချီတဲ့ပြည်သူတွေဟာစနေမနေ့တုန်းကအမေရိကန်တန်ယုံရှိစုဝေးခဲ့ကြပြီးထရမ့်ကိုဆန့်ကျင်တဲ့ကြွေးကြော်တန်တွေနဲ့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲမှာလူမျိုးကြီးဝါဒဆန့်ကျင်သူတွေနဲ့မွတ်စလင်အရေးလှုပ်ရှားသူတွေပါဝင်ခဲ့ပြီးသူတို့ကထရမ့်ရဲ့ပြည်ဝင်ဝင်ဗီဇာတားမြစ်မှုကိုရောအဲ့လိုတားမြစ်မှုပေါ်ဝေဖန်မှုတုံ့နှင်းနေတဲ့ဝန်ကြီးချုပ်ထရီဇာမေရဲ့ဗီဒင်းအစိုးရကိုပါဆန့်ကျင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အမေရိကန်တန်ယုံရှိကဆန္ဒပြသူတွေဟာအဲ့ဒီကနေဝန်ကြီးချုပ်ယုံထိုင်တဲ့ဒေါင်းနင်းလန်းကိုချီတက်ဆန္ဒပြကြပါတယ်။လန်ဒန်မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ယုံရှိမှလည်းထောင်ချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြပြီးအမေရိကန်သမ္မတကိုရောအစ္စလမ်မုန်ဒီရေးကိစ္စတွေကိုပါဆန့်ကျင်ခဲ့ကြပါတယ်။ဂျာမနီနဲ့ပြင်သစ်နိုင်ငံတွေမှာလည်းအလားတူဆန္ဒပြဝင်မျိုးလုပ်ခဲ့ကြပြီးလူ1000စီလောက်တက်ရောက်ပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာလည်းလူ1000လောက်ကအမေရိကန်သမ္မတရဲ့အမိတ်ထုတ်ပြန်ချက်ပေါ်ဆန့်ကျင်ဆန္ဒပြခဲ့ကြသလိုဩစတြေးလျတိုက်အပြင်ဘက်မှာရှိတဲ့ကျွန်းတွေပေါ်ကဒုက္ခသည်ထိန်းသိမ်းစခန်းတွေကိုပိတ်ပင်ဖို့တောင်းဆိုပါတယ်အလားတူအင်ဒိုနီးရှားနိုင်ငံမှာလည်းလူ30လောက်ကအမေရိကန်တန်ယုံရှိသွားပြီးထရမ့်ရဲ့ပြည်ဝင်ခွင့်ဗီဇာတားမြစ်မှုကိုဆန္ဒပြကြပါတယ်အမေရိကန် CBS ရုပ်သံဌာနရဲ့နောက်ဆုံးကြောက်ခံရရှိတဲ့လူမှုစစ်တမ်းအရထရမ့်ရဲ့ပြည်ဝင်ခွင့်ဗီဇာတားမြစ်မှုဆုံးဖြတ်ချက်ကိုထောက်ခံသူအမေရိကန်နိုင်ငံသား45ရာခိုင်နှုန်းလောက်ရှိပြီး 58ရာခိုင်နှုန်းကတော့မထောက်ခံဘူးလို့ဆိုပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုတို့မနေ့စနေနေ့ကတယ်လီဖုန်းနဲ့ဆွေးနွေးပြောဆိုမှုတွေအတွင်းရုရှားနဲ့ပဋိပက္ခရေးပြောဆိုမှုတွေမှာတိတ်ပြီးအဆင်ပြေချောမွေ့တယ်လို့အမေရိကန်ဆိုရကပြောပါတယ်။နေဆက်တလျှောက်ငင်းချမ်းရေးပြန်လဲတိဆောက်နိုင်ရေးအတွေ့ယူကရိန်းရုရှားနဲ့တခြားပါဝင်ပတ်သက်သူအလုံးတို့နဲ့အတူလက်တွဲလှုပ်ဆောင်သွားမယ်လို့သမ္မတထရန့်ရဲ့ပြောဆိုချက်ကိုသမ္မတအင်ဗီရောကထုတ်တဲ့ကြေညာချက်မှာထည့်သွင်းထားပါတယ်။မကြာခင်မှာတွေ့ဆုံဆွေးနွေးချရေးဖြစ်နိုင်ခြေကိုလည်းခေါင်းဆောင်တို့ဆွေးနွေးခဲ့ကြတယ်လို့အင်ဗီရောကပြောပါတယ်။ယူကရိန်းအရှေ့ပိုင်းစီးရေပြိပခါတွေဖြစ်နေတဲ့ဒေသမှာယူကရိန်းတပ်ဖွဲ့တွေနဲ့ရုရှားလိုလာတဲ့သဘုံနေချတိုက်ပွဲတွေတကြောပြန်ပေါ်လာတဲ့အချိန်မှာယူကရိန်းသမ္မတနဲ့အမေရိကန်သမ္မတတို့ပထမဆုံးအကြိမ်ဆွေးနွေးပြောဆိုရလဲဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတကြောပြန်ဖြစ်ခဲ့တဲ့ယူကရိန်းအရှေ့ပိုင်းတိုက်ပွဲတွေအတွင်းလူပေါင်းဒါဇင်နဲ့ချီသေဆုံးခဲ့ပါတယ်။အခုတကြောပြန်တိုက်ပွဲတွေဟာဆိုရင်ရုရှားအပေါ်အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုဆက်ပြီးထားရှိရမယ့်အကြောင်းရင်းတစ်ခုဖြစ်တယ်လို့ယူကရိန်းသမ္မတကပြောပါတယ်။အမေရိကန်သမ္မတထရန့်ကရုရှားနဲ့ဆက်ဆံရေးခိုင်မာအောင်ဆောင်ရွက်ဖို့ထက်ခါတလဲလဲပြောဆိုနေတာကြောင့်ရုရှားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတချို့အမေရိကန်ဘက်ကဖြေလျှော့လိုက်မဲ့အရေးယူကရိန်းကစိုးရိမ်နေတာဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်ကကမ်းခြေအင်ယာမှာရောက်ရှိနေတဲ့သမ္မတထရန့်ကမနေ့စနေနေ့ကအီတလီဝန်ကြီးချုပ်နဲ့လဲတယ်လီဖုန်းဆက်သွယ်ပြောဆိုပါတယ်။နှစ်နိုင်ငံကြားလုံခြုံရေးနဲ့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးအပါအဝင်နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုပိုပြီးတိုးမြင့်နိုင်ရေးခေါင်းဆောင်တို့ဆွေးနွေးခဲ့ကြတယ်လို့သမ္မတအင်ဂျီရောကထုတ်ပြန်ခဲ့ပါတယ်ရှင်။
အီရန်အနေနဲ့သူ့ရဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုနဲ့ရေဒါလေ့ကျင့်မှုတွေကိုပြုလုပ်ခဲ့ကြောင်းအီရန်စစ်တပ်ရဲ့တပ်မှုကြီးတဦးကစနေနေ့မှပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအီရန်မှာပေတိန်ဒုံးကျည်စမ်းသပ်ပစ်လွတ်မှုအတွက်ထရမ့်အစိုးရကအီရန်အပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ခဲ့ပြီးနောက်တနေ့မှအခုလိုစမ်းသပ်မှုတွေပြုလုပ်ခဲ့တာဖြစ်ပါတယ်။အီရန်လေတပ်ကလေကြောင်းကာကွယ်ရေးစစ်ရေးလေ့ကျင့်မှုတွေကိုအီရန်မြောက်ဘက်ပိုင်းဆမ်နန်ဒေသကစတူယန်ကီလိုမီတာ 35,000 အတွင်းစနေနေ့ကလုခဲ့ပြီးရေဒါနဲ့ဒုံးကျည်စမ်းသပ်မှုတွေပါဝင်တယ်လို့အီရန်နိုင်ငံပိုင်းရုတ်တံဌာနကပြောပါရယ်။အီရန်ဒုသမရအီရှက်ကအမေရိကန်နိုင်ငံရဲ့မကြသေးခင်ကစွပ်စွဲချက်တွေကိုပြစ်တင်ရှုတ်ချလိုက်ပြီးအီရန်ပြည်သူတွေအနေနဲ့အဲ့ဓာတွေကိုအလေးနဲ့ထားစရာမလိုဘူးလို့တုံ့ပြန်ပါရယ်။အမေရိကန်ကာကွယ်ရေးဝန်ကြီးတဲ့ James Mattis ကအီရန်ဟာကမ္ဘာပေါ်မှာအကြမ်းဖက်မှုကိုထောက်ပံ့နေတဲ့တခုတည်းသောအကြီးဆုံးနိုင်ငံဖြစ်တယ်လို့ပြောကြပါရယ်။ဒီလိုပြောပေမဲ့အရှိအလေပိုင်းမှာအမေရိကန်ရဲ့စစ်အင်အားတိုးချဖို့စဉ်းစားနေတာမျိုးတော့လောလောဆယ်မရှိသေးဘူးလို့ဆိုပါရစေ
။ VOA American အတန်းညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလဲထုံလွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနူရစ်စတန်ပြည်နယ်ကရွာတရွာပေါ်ကိုဒီကနေ့တနင်္ဂနွေနေ့ရေခဲတောင်ပြိုကျတာကြောင့်အနည်းဆုံးလူ45ဦးသေဆုံးခဲ့ရတယ်လို့အာဖဂန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။တနင်္ဂနွေလုံးအတိုင်းအတာအရာအလားတူဖြစ်ရကြောင်သေဆုံးသူဟာဆိုရင်၃ရက်တာအတွင်း100နီးပါးရှိသွားပါပြီ။စီးနင်းထူထူထဲထဲကျတာကြောင့်ရေခဲတောင်ပြိုကျရတာဖြစ်ပါတယ်။အိန္ဒိယပါကစ္စတန်နိုင်ငံမြောက်ပိုင်းချီထရာဒေသရင်းကခြေရွာတစ်ခုပေါ်ကိုလည်းတချိန်တည်းမှာပဲရေကဲတောင်ပြိုကျခဲ့ပြီးအနည်းဆုံးလူ16ဦးသေဆုံးတယ်လို့ဒေသန္တရအာဏာပိုင်တို့ကအတည်ပြုပြောဆိုထားပါတယ်ရှင်
။ဆိုမာလီယာသမရရွေးကောက်ပွဲကိုနောက်သတင်းပတ်ထဲရဲတင်နန်းကြောင်တစ်ခုမှကျင်းပဖို့ပြင်ဆင်ထားခဲ့ပြီးတဲ့နောက်လုံခြုံရေးနဲ့မတမာမှုတွေပေါ်ပေါက်လာနိုင်တဲ့အရေးစိုးရိမ်ချက်နဲ့အခုတော့မိုဂါတီရှူလေဆိပ်ကိုပြောင်းရွှေ့လိုက်ပါပြီ။ကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲကော်မရှင်တို့နဲ့နှိစက်တဲ့သတင်းရင်းမြစ်တွေက VOA ဆိုမာလီဌာနကိုမနေ့ကစနေနေ့မှပြောဆိုပါတယ်ကိုယ်စားလှယ်လောင်း24ဦးတွေက18ဦးတို့ကလုံခြုံရေးနောက်ပြီးတော့မတမာမှုတွေဖြစ်လာနိုင်ခြေအပါအဝင်စိုးရိမ်တဲ့ကိစ္စအတော်များများကိုရွေးကောက်ပွဲကော်မရှင်ထံစာရေးခဲ့ပြီးတဲ့နောက်အခုလိုရွှေ့ပြောင်းလိုက်တာလို့သတင်းရင်းမြစ်တွေကအတည်ပြုပြောပါတယ်အထက်နဲ့အောက်လွှတ်တော်နှစ်ရက်တို့ကလွှတ်တော်အမတ်329ဦးတို့ကလာမယ့်ဗုဒ္ဓနေ့မှာတမရကိုမဲပေးရွေးချယ်ကြမှာဖြစ်ပါတယ်မဲပေးပွဲပထမအကြော့မှာပြက်ပြက်သားသားအနိုင်ရဖို့အတွက်ကိုယ်စားလှယ်လောင်းတဦးအနေနဲ့ထောက်ခံမဲ3ပုံ2ပုံရရှိရမှာဖြစ်ပေမဲ့ဖြစ်နိုင်ခြေမရှိဘူးလို့လေ့လာသူတွေကသုံးသပ်နေပါတယ်
အိန္ဒိယရဲ့စီးပွားရေးဖွံ့ဖြိုးမှုနောက်အဂတိလိုက်စားမှုကိုအမြင့်ဖြောက်တိုက်ဖြတ်မယ်ဆိုတဲ့ဂရိကဝတ်နဲ့လွန်ခဲ့တဲ့3နှစ်နီးပါးကရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်နရိန္ဒရာမိုဒီအပြတ်အသတ်အနိုင်ရခဲ့ပါတယ်။ဒါပေမဲ့ဒီသတင်းပတ်ကုံမှာစတင်နေပြီဖြစ်တဲ့အရေးပါတဲ့ပြည်내ရွေးကောက်ပွဲတွေမှာတော့ဝန်ကြီးချုပ်မိုဒီအပေါ်လူကြိုက်များမှုနောက်ဗန္နာယီခန္ဓာမှာလမ်းနဲ့ချီပြီးရုတ်ရုတ်တဲတဲဖြစ်စေခဲ့တဲ့ငွေဆက်ကူတချို့ရုတ်တရက်ပြန်လဲရုတ်သိမ်းခဲ့တဲ့အမိန့်တို့အပေါ်မှာစမ်းသပ်ခံနေရပါတယ်။ပြည်내၅ခုကရွေးကောက်ပွဲအရှုံးအနိုင်ကဝန်ကြီးချုပ်မိုဒီဆက်ပြီးအာဏာတည်မြဲမလားဆိုတဲ့အပေါ်ဆုံးဖြတ်နိုင်မှာမဟုတ်ပေမဲ့လည်းတကယ်လို့ရှုံးနိုင်ခဲ့မယ်ဆိုရင်တော့သူ့ရဲ့နိုင်ငံရေးပုံရိပ်ကိုအထိနာစေမှာဖြစ်ပါတယ်။
အမေရိကန်နိုင်ငံမှာလူကြိုက်အများဆုံးပြိုင်ပွဲဖြစ်တဲ့အမေရိကန်ဘောလုံးဖိုင်နယ်စူပါဘောလ်ကိုတက်ဆက်စ်ပြည်နယ်ဟူစတန်မြို့မှာဒီကနေ့တနင်္ဂနွေနေ့မှာကစားကြမှာဖြစ်ပါတယ်အခုနှစ်ဖိုင်နယ်မှာဘောလုံးကြိုက်ရမှာကတော့ New England Patriot အသင်းနဲ့ Atlanta Falcon အသင်းတို့ဘောလုံးကြိုက်မှာပါ New England Patriot အသင်းကစူပါဘောလ်ချန်ပီယံ၄ကြိမ်ဆုတ်ခွခဲ့ပြီး Atlanta Falcon အသင်းကတော့1996ခုနှစ်တုန်းကတခါပဲဖိုင်နယ်ကိုတက်ရောက်ဖူးတာပါစနေနေ့က NFL တနှစ်တာအကောင်းဆုံးစူပေးပွဲမှာတော့ Atlanta Falcons အသင်းက quarterback လို့ခေါ်တဲ့အသင်းရဲ့တိုက်စစ်ကိုအဓိကဦးဆောင်သူ Matt Ryan ကတနှစ်တာအကောင်းဆုံးအားကစားမှုဆုကိုရရှိပါတယ်။ Houston မြို့မှာဆိုရင်လည်းနှစ်ဖက်အသင်းကိုအားပေးကြတဲ့ပရိသတ်တွေနဲ့ American ဘောလုံးကစားနည်းကိုဆွဲလန်းနှစ်သက်ကြတဲ့တနိုင်ငံလုံးက American ဘောလုံးပရိသတ်တွေလည်းရောက်နေကြပြီးအတော်လေးကိုစီကားနေပါတယ်စူပါဘောင်းပြိုင်ပွဲကိုကြည့်ဖို့အတွက်လက်မှတ်တွေကိုအမေရိကန်ဒေါ်လာထောင်နဲ့ချီပေးနေရပြီးပုံမှန်အားဖြင့်တော့လက်မှတ်ကအမေရိကန်ဒေါ်လာ1500ကနေ3000ကျားရှိပါတယ် Direct from Washington The
Voice of America VOA တနင်္ဂနွေညချမ်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးရန်ကုန်တိုင်းတွင်းကအရေးပါတဲ့နေရာတွေကိုလုံခြုံရေးမြင့်ထားတဲ့သတင်းတင်ပြပေးချင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တနင်္ဂနွေနေ့ညနေတုန်းကရန်ကုန်ပြည်ပဆိုင်ရာလေစိတ်မှာ NND ဥပဒေအကြံပေးရှေ့နေကြီးဥကိုနီလှုပ်ကြံတက်ဖြတ်ခံရပြီးတဲ့နောက်ပိုင်းရန်ကုန်တိုင်းခရိုင်လေးခုမှာရှိတဲ့လူစီကားတဲ့နေရာတွေနဲ့အရေးပါတဲ့နေရာတွေကိုအရင်ကထက်လုံခြုံရေးတိုးမြင့်ချထားတယ်လို့တာဝန်ရှိရဲတပ်ဖွဲ့ကပြောပါတယ်ဒီအကြောင်းအပြည့်အစုံကိုကိုညံဝင်းအောင်ကပြောပြပေးပါရှင်
ရန်ကုန်တိုင်းဒေသကြီးကိုအရှေ့ပိုင်းအနောက်ပိုင်းတောင်ပိုင်းနဲ့မြောက်ပိုင်းခရိုင်ဆိုပြီးခရိုင်ကြီး၄ခုခွဲထားတာပါအဲ့ဒီခရိုင်လေးခုတည်းကမြို့နယ်ပေါင်း45မြို့နယ်ထဲမှာရှိတဲ့အထူးသဖြင့်လူစီကားတဲ့နေရာတွေနဲ့အထင်ကြီးအဆောက်အုံတွေကိုအရင်ကထက်လုံခြုံရေးတိုးမြင့်ချတာတယ်လို့ရန်ကုန်တိုင်းရဲတပ်ဖွဲ့ကပြောပါတယ် NLD ဥပဒေအကြံပေးရှေ့နေယူဦးကိုနီအလို့ကြံတပ်ပြတ်ခံခဲ့ရတဲ့ရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်ဟာမင်္ဂလာရိုမြို့နယ်ထဲမှာပါဝင်တာဖြစ်ပြီးအရင်ကထက်လုံခြုံရေးတိုးမြင့်ချတာတယ်လို့မင်္ဂလာရိုမြို့နယ်ရဲတပ်ဖွဲ့တာဝန်ကျရဲအရာရှိဦးက VOA ကိုအခုလိုရှင်းပြပါတယ်
ကျွန်တော်တို့ဒီမှာတော့ဗျာမင်္ဂလာတို့အနေနဲ့တော့ရန်ကုန်ပြည်ဆိုင်ရာလေစိတ်တို့အဲ့လိုအောင်မင်္ဂလာဝေးပြလို့မှာတော့လုံခြုံရေးကိုငကိုင်းနဲ့စပြီးတော့ငကိုင်းစတော့တိုးပြီးတော့ကျွန်တော်ဆောင်ရနေပါလေဗျာဘယ်လိုပြမလဲကျွန်တော်တက်ဖွဲ့မှာတီးကြားတယ်ပြီးတော့အစီအမံဆွေးထားတဲ့ကိစ္စလေးကြပြောဖို့ကြာနည်းနည်းလေးခက်ခဲပါတယ်ဗျာအပေါ်ကလူကြီးတွေကတော့အစီအမံဆွေးပြီးတော့လုံခြုံရေးကိုတိုးမြှင့်ပြီးဆောင်ရနေပါလေဗျာ
ရန်ကုန်တိုင်းအတွင်းကကြံတဲ့မြို့နယ်တွေမှာလည်းအရင်ကထက်လုံခြုံရေးပိုတိုးချထားတယ်လို့သိရပါတယ်အဓိကအရေးကြီးတဲ့နေရာတွေဖြစ်တဲ့မြို့ဝင်မြို့ွက်နေရာတွေသာသနိကအဆောက်အုံတွေဇေဒီပထိုးသာသနာရေးအဆောက်အုံတွေစေယုံစာတင်ကျောင်းတက္ကသိုလ်ပရဝန်နဲ့ပန်းချံကစားကွင်းဈေးဝယ်စင်တာလေးစိတ်တင်မောစိတ်စတဲ့နေရာတွေကိုလုံခြုံရေးယူပေးနေတာဖြစ်ပါတယ်မယန်ကုန်းမြို့နယ်ကအထင်ကြီးကဘာအေးဖျားနဲ့ပတ်သက်ပြီးလုံခြုံရေးတိုးချထားတယ်လို့မယန်ကုန်းမြို့နယ်ရဲတပ်ဖွဲ့တာဝန်ကျရဲအရာရှိသူကပြောပါတယ
်ကဘာအေးဖျားလို့ဆွဲတော့ဖျားလို့အဲ့လိုဖျားတွေရေးကြီးတဲ့နေရာတွေပဲချတာလောဆယ်တော့ချထားတယ်ဗျတနေ့နေ့ကတော့လောဆယ်ကမနေ့ကမီးလောင်နဲ့6ရက်ကွယ်နေတာဒါပဲရှိမှာတော့ကျွန်တော်တို့တော့24နာရီတော့လုံခြုံရေးယူနေတာပဲဒါပေမဲ့ဒီလုံခြုံရေးယူတဲ့ကြားထဲကဥပမာဟိုနေ့ကလုံမီးလောင်တော့ဖြစ်သွားပြီဘော6ရက်ကမှမီးလောင်ဝင်ဒါဆိုမီးလောင်တဲ့နေရာကိုနည်းနည်းလူမြင်မှချတယ်လူပဲလောက်ရတာပ
ါရန်ကုန်လူစီကားတဲ့နေရာတွေမှာကင်းလှဲ့တာ24နာရီလုံခြုံရေးပေးတာတွေရှိနေပြီးမြို့နယ်45မြို့နယ်မှာရှိတဲ့ဟိုတယ်တဲခိုကန်စတာတွေမှာလည်းမြို့နယ်အလိုက်တာဝန်ရှိသူတွေနဲ့ပူးပေါင်းပြီးတဲခုသူတွေရဲ့စီးရင်ကိုစစ်ဆေးနေတယ်လို့သိရပါတယ်ခင်ဗျာ
အ
တော်ရရှင်များရှင်နိုင်ငံမှာတရားဥပဒေစိုးမိုးရေးတိတ်အရေးကြီးတဲ့ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအလင်းတင်တိုင်းအလေးထားပြောလို့ရှိပါတယ်။အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာတာတစ်နှစ်နီးပါးရှိလာပြီးတဲ့နောက်တရားဥပဒေစိုးမိုးရေးဟာလွန်ခဲ့တဲ့တစ်နှစ်နီးပါးကျော်ကထက်ပိုးပြီးအားကောင်းလာပါပြီလား။ဒါမှမဟုတ်ငခုအတိုင်းပဲရှိနေသေးပါပဲလား။ဒါမှမဟုတ်ပိုးပြီးရုတ်ရော့သွားပါသလား။အခုလာမယ့်အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးခြင်းတာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လိုရင်းတူရှင်းရေးသားပြောဆိုပြီးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-32-382-5554ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။နာမည်အင်္ဂါနေ့ညတရေလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြမဒီမိုကရေစီရဲ့အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ရန်ကုန်လေစိတ်မှာတရားလွှတ်တော်ရှင်နေဦးကိုနီလှုပ်ကြံခံရပြီးတဲ့နောက်ဒီအဖြစ်အပျက်ကနေမီးမောင်းထိုးပြသလိုဖြစ်နေတဲ့အာဏာချုပ်တွေနဲ့အုပ်ချုပ်ရေးတရားဥပဒေစိုးမိုးရေးနဲ့အများပြည်သူလုံခြုံရေးအခြေအနေအလားအလာတွေပေါ်ကိုဆွေးနွေးသုံးသပ်ထားတဲ့ VOA နိုင်ငံရေးစကားဝိုင်းကိုဒေါက်ခင်စိုးဝင်းကစီစဉ်တင်ဆက်ထားပါတယ်ဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ဖြစ်နားဆင်ရအောင်ပါရှင
်ဟင်္ဂလာပါရှင် VOA အထူးနိုင်ငံရေးစကားဝိုင်းကနေကြိုဆိုပါတယ်ဒီနေ့ကျွန်တော်တို့ဆွေးနွေးမှာကတော့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေပြုအထောက်အကူပြုအဖွဲ့ရဲ့အဖွဲ့ဝင်လွတ်တော်ရှိတရားလွတ်တော်ရှိနေဦးကိုနီလှုပ်ကြံခံရတာနဲ့ပတ်သက်ပြီးနောက်ဆက်တွဲဒီနိုင်ငံရေးနောက်ပြီးတော့ဒီတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ကျမတို့အကြေတွင်သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ဒီကနေ့ဆွေးနွေးပွဲကိုဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့နိုင်ငံရေးကဲခတ်ပုဂ္ဂိုလ်ဒေါက်တာခင်မောင်ညိုနောက်ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စည်းရကိုမြန်အေးရနောက်နိုင်ငံရေးကိုအကဲခတ်လေ့လာပြီးတော့နိုင်ငံရေးဆောင်ပါတွေရေးနေတဲ့စာရေးဆရာဦးကောင်းတန်းတို့ဖြစ်ပါတယ်အားလုံးကိုကြိုဆိုပါတယ်ရှင
်ဟုတ်ကဲ့မင်္ဂလာပါ
ဟုတ်ကဲ့မင်္ဂလာပါဟုတ်ကဲ့ပါကျမတို့အခုဒီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရတားဆိုးရတက်လာတာဆိုလို့ရှိရင်လာ6လရှိပြီပေါ့နော်လွှတ်တော်ရဲ့တက်တန်းကတော့တစ်နှစ်ပြည့်သွားပါပြီအဲ့ဒီတစ်နှစ်ပြည့်တဲ့အချိန်မှာပဲဒီဝန်ထဲစရာမထင်မှတ်ဖြစ်နေပေါ့နော်ဒီလူပုံလယ်မှာနိုင်ငံတကာလေးစိတ်ကြီးမှာဒီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အားထရတဲ့ဥပဒေအထောက်အကူပြုအဖွဲ့ဝင်တယောက်ဖြစ်တဲ့တရားလွှတ်တော်ရှေ့နေကြီးဥက္ကိုနီကမမျှော်လင့်ဘဲနဲ့လှုပ်ကြံခံလိုက်ရပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံရဲ့ဒီလိုမျိုးဖြစ်တာလုံခြုံရေးစီတခုကျိုးပေါက်သွားတာပေါ့နော်ဆရာအနေနဲ့ဒီနိုင်ငံရဲ့ဒီတရားဥပဒေစိုးမိုးရေးပေါ့ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ရှေ့အလားလာပေါ့ဘယ်လောက်ထိစိုးရိမ်ရပါလဲရှင
်ကျွန်တော်ကတော့အမြဲတမ်းပြောတယ်ဒီကနောင်မင်းသားလက်ထက်ကလေးကကျွန်တော်ဆုံးရှုံးရတယ်ကနောင်မင်းသားမတက်နိုင်တော့သီဘောမင်းတက်တယ်ဒီတော့အင်္ဂလိပ်ကအဲ့ဒီမှာကျွန်တော်တို့ကိုအသာလေးသိမ်းသွားလို့ရတယ်အဲ့လိုပဲဘိုးချုပ်အောင်ဆန်းဆုံးရှုံးရတော့ကျွန်တော်တို့ကတိုင်းပြည်ကြီးအခုလိုမျိုးပေါ့လေဆင်းရဲဒုက္ခတွေအများကြီးတွေ့တယ်အဲ့တော့ဒီအခုမှဥပဒေစိုးမိုးရေးပေါ့လေဒါအများကြီးတော့မဆိုင်ပါဘူးကျွန်တော်ပြောတာဒီလုတ်ကြံတဲ့ဟာကခံစားရတဲ့တိုင်းပြည်သူပြည်သားတွေကဒီလိုမျိုးဖြစ်တဲ့ဟာနောက်ဆက်တွဲပြဿနာတွေအများကြီးရှိနိုင်တယ်ဒီအတွက်ကိုကျွန်တော်တို့မလုပ်ကြမလဲကျွန်တော်လည်းစဉ်းစားတာပေါ့လေကျွန်တော်အပြစ်မတင်မနဲ့လုတ်တူတူပူတွဲလုတ်ကြံရင်ကောင်းမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါကိုမြအေးအနေနဲ့ရောအဲ့ဒီကအတူတူလဲပြန်လာခဲ့တယ်လူရုတ်တရက်ကြီးဒီလိုမျိုးသတင်းကြားလိုက်တဲ့အခါမှာဟိုဘလို့များပေါ့လေဒီလိုမျိုးဖြစ်နိုင်ပါမလားဆိုပြီးတော့ယုံရောယုံခဲ့ရလားရှင
်ကျွန်တော်မယုံဘူးပြောတော့ကျွန်တော်အစိုးရထွက်လာပြီးတော့ကျွန်တော်ကားနဲ့ပြန်လာကျွန်တော်ရွှေလီကုံဖျားနောက်ဖက်မှုရောက်နေပြီအဲ့အချိန်မှာကျွန်တော်စီဖုန်းဝင်လာတော့ကျွန်တော်နောက်တယ်ထင်တာနောက်ကြတော့မှတကယ်ဖြစ်နေယုံပြောအဲ့ချက်ချင်းကျွန်တော်ပြန်ပြီးတော့မှလေးစိတ်ပြန်ပြေးရတာပေါ့ဒါပေမဲ့အဲ့အချိန်မှာတော့မြောက်ကလာပါစေုံရောက်သွားပြီပေါ့ဗျာဟုတ်ဒီကပြောချင်တာကဒီလေးစိတ်ကအရေးကြီးပုဂ္ဂိုလ်တွေဝင်ထွက်သွားလာတဲ့နေရာဖြစ်တယ်နိုင်ငံတကာဧည့်သည်တွေရောနောက်တစ်ခုကျွန်တော်တက်နေတကူမှာဒီလိုမျိုးဖြစ်ရတခါမှကျွန်တော်မကြဘူးဒါတိတ်ရဲတင်းလုံးလေဆိုတာရက်နေတယ်မီးလေးကိုခြိတာအချိန်မှာနောက်စီကိုတနက်နဲ့ချိန်ပြီးတော့အနီးကပ်ကိုအေးအေးဆေးဆေးတည်တည်ငြိမ်ငြိမ်နဲ့ပြတ်တက်တာ
အေးနဲ့
ဒါဒါကျွန်တော်မြင်တာဟိုပြောမယ်ဆိုရင်တော့ဗျာကျွန်တော်ကြီးပြင်းလာတဲ့မြမလူအဖွဲ့စီမှာဒီဆရာမျိုးကျွန်တော်တတိတာပထမဆုံးအချိန်ကျွန်တော်တွေ့တာပဲတိတ်စိုးရင်ရတယ်လို့ကျွန်တော်မြင်တယ်ဘာလို့လူတွေရဲ့အကျင့်စရိုက်တွေကအဆဘာလို့ကျွန်တော်တရားတွေပြောဆိုဥမာဒီမှာဒီတကုံးဆန္ဒမှာဆိုလို့ရှိရင်လေဟိုရီးစားနှစ်ယောက်ဖြစ်တာနဲ့ဓာတ်နှထိုးလည်းဖြစ်ရတယ်ဒီမှာမဟုတ်အများကြီးဖြစ်တယ
်
ဆိုတော့နောက်တစ်ခါဘတ်စကားပေါ်မှာကြည့်အသက်60ဖိုးကြီးကိုခုနကစပယ်ယာဒရိုင်ဘာရိုက်ဒါကျွန်တော်မြန်မာတွေရဲ့ဒလိထုံနှံစင်လာမဟုတ်မြန်မာလူမျိုးတွေရဲ့ဇယိုက်မဟုတ် တော့လုံချိုရင်းနဲ့ပတ်သက်ပြီးပြောမယ်ဆိုလို့ရှိရင်တော့ဟိုတင်းကျက်တဲ့ဥပဒေတွေဆိုတာနဲ့ချုံနှောင်ရုံနဲ့တော့မရဘူးဗျာကျွန်တော်မြင်တာလူတွေရဲ့အသိဉာဏ်ကိုငကူမူလာပေါ့ဗျာကျွန်တော်ရင်ရေးတည်မူရဲ့အသိဉာဏ်တွေကိုပြန်ရအောင်ဘယ်လိုလုပ်မလဲဆိုတာပို့အရေးကြီးတယ်လို့ကျွန်တော်မြင်တယ်ဗျာ
ဆရာလည်းဥက္ကိုနီရဲ့မိတ်ဆွေကြီးလည်းဖြစ်တယ်ဆိုတော့ဥက္ကိုနီလိုမျိုးပုံကိုမျိုးကိုတကယ်လို့များရန်ညှိုးပေါ့ပုံကိုရေးရန်ညှိုးရှိခဲ့တယ်တတ်ချင်တယ်ဆိုလို့ရှိရင်တော့မှဥက္ကိုနီရဲ့နေအိမ်နားကနေစောင့်ပြီးတော့လုပ်လို့ရတယ်နောက်ဥက္ကိုနီရုံးခန်းသွားပြီးတော့စောင့်လို့ရတယ်ဒါပေမဲ့အခုကလူပုံအလဲမှာနိုင်ငံတကာလေစိတ်ဆိုတဲ့တကယ်ကိုအထင်ကြီးရနေရာကြီးမှာလုတ်သွားတယ်ဆိုတဲ့အဖြစ်ကတော်ယုံတတ်တည်နေပေါ့တော်ယုံကြိုတင်ကြံစီမှုနဲ့တော့မရနိုင်ဘူးလို့ဘယ်လိုများထင်ပါလဲရှင်ဟုတ်ကဲ့
အဲသူကတော့အုပ်စုတစုကနေပြီးတော့တေချာကိုအကွက်ကျစီမံပြီးလုပ်တယ်လို့ယူဆလို့ရတဲ
့နေသားပဲခ
င်းချင်းနေဖြစ်နေတာ
ပေါ့ဟုတ်ကဲ့ပါဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ကအခုကျွန်တော်တို့ဥက္ကဋ္ဌမိသားစုနဲ့ရင်းနေတယ်ဆရာရဲ့ဦးသိန်းလွင်ရဲ့ကျွန်တော်ရဲ့ပေါ့နော်ကျွန်တော်ဖုန်းဝင်လာတယ်ကျွန်တော်လည်းမယုံဘူးဒါနဲ့ကျွန်တော်တို့လေးစိတ်လိုက်သွားတော့မြောက်ကလာပါဆေးဟိုကြီးဟိုလိုက်သွားတာပေါ့နော်နောက်တော့အဲ့ဒီကံမှာလမ်းမှကြောင့်ပါတွေ့လဲဆိုတော့ဒီဥက္ကိုနီတောင်မှပေါ့နော်ဒါအလွယ်တကူလောက်ကြံသွားရင်ကျွန်တော်လူတော်တဲ့သွားနေတဲ့နိုင်ငံခေါင်းဆောင်ကိုအချိန်မီလောက်ကြံနိုင်တယ်ဆိုတဲ့အတွေ့ရလိုက်တယ်အဲ့တွေ့ရကျွန်တော်အရန်ကြောက်သွားတယ်ဘာလို့ဆိုတော့ခုနေမှာသာလဲကျွန်တော်ဒေါက်တာဆန်းစုကြည်တခုခုဒီလိုဖြစ်ကြည့်တိုင်းပြည်ကထိမ့်လုံအောင်ရပါမလားမသိဘူးကတောင်းနှင်းဖြစ်သွားမယ်အခုလုံညုံရေးအနေထားရတော့ကျွန်တော်ဘာမှစိတ်မချဘူးဖြစ်နေသိမကြသေးခင်မှာပဲကျွန်တော်တပည့်လေးတယောက်ကတမတ်သားလို့ဆိုကြလို့ဆွဲပြီးသွားတာနောက်ကနေဖြုတ်ပြီးလုသွားတယ်ဆိုတော့အဲ့တော့ဗာမုတ်တဲ့ဟိုဒီမြို့တော်ခမ်းမပေးမှာမြို့သမီးတယောက်ကဖုန်းပြောနေတာဖုန်းလုပြေးတယ်ဆိုတော့အဲ့တော့ကျွန်တော်တို့တွေကဒီမလုံးုံတဲ့ဘဝကိုရောက်နေတယ
်ဒီသတင်းထုတ်ပြန်ခြင်းနှေးကွေးတာပေါ့နော်အဲ့တော့ပွင့်လင်းမြင်သာမှုမရှိဘူးသတင်းထုတ်ပြန်တာနှေးကွေးတယ်ဆိုလို့ရှိရင်နိုင်ငံတကာမှာသို့လို့ဆိုတဲ့ဟိုထင်မြင်ချက်တွေနောက်ဒီ Facebook တွေဒီလူမှုကွန်ရက်တွေမှာပြန်ပွားနေတဲ့သတင်းတွေဟာအမှန်နေလားအမှားနေလားဘယ်သူမှလည်းမခွဲခြားနိုင်ကြဘူးအဲ့တော့ဒီလိုမျိုးသတင်းထုတ်ပြန်တဲ့အချက်အားနည်းနေတာရောဘယ်သူမှတာဝန်ရှိလို့ထင်ပါလဲရှင်ဥမာဟိုနိုင်ငံတော်တမရယုံမှာပဲတာဝန်ရှိသလားပြန်ကြားရေးဝန်ကြီးဌာနမှာတာဝန်ရှိသလားပြည်သူရဲတပ်ဖွဲ့အနေနဲ့ရောတာဝန်မရှိပေဘူးလား
ဟိုပြည်သူရဲတပ်ဖွဲ့တော့တာဝန်ရှိတယ်ဒါပေမဲ့ပြန်ကြားရေးကသူယူထားတာအခုသတင်းစာ3ဆောင်လောက်ရှိတယ်သူကသတင်းတောက်တယ်ရှိတယ်သူတို့ကလည်းသတင်းစာရှင်းလင်းပွဲကိုသူတို့လုပ်ပြရင်သူတို့ကဒီ information ကို access လုပ်ဖို့ကသူတို့ကအကောင်းဆုံးလူတွေပဲလေဟောသူတို့လုပ်ရင်အားလုံးရရမယ်ဟောသူတို့လုပ်ပေးရမယ်သူတို့ကြံတဲ့သတင်းဌာနတွေတော့သူတို့ပဲပေးရမယ်အဲ့တော့မှန်ကန်တဲ့သတင်းဟုတ်မဟုတ်ကိုသိဖို့ကပြည်ရဲဝန်ကြီးဌာနအတော်လေးကိုတာဝန်ရှိတယ်ဒါပေမဲ့ဒီဟာကိုရဲရမထုတ်ပေးရင်တော့သူတို့ဘယ်လိုမှလုပ်လို့မရဘူး
ဟုတ်ကဲ့ပါခုဆိုလို့ရှိရင်လေးစိတ်လုံးကြုံကြီးနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလူမှုငယ်တွေမှာဟိုဟာသသဘောတွေပြောနေကြတာပေါ့လေးစိတ်လုံးကြုံကြီးကတော့လုံးကြုံကြီးတွုံးမြင့်လိုက်ပြီးဆိုအုံနေခဲ့ပုံကြီးတွေပြထားကြတာတို့ဟာလေးစိတ်လုံးကြုံကြီးကတော့ဆိုပြီးတော့ဒီတက္ကစီဒရိုင်ဘာတွေကိုဟိုဘက်တက္ကစီဒရိုင်ဘာတွေရဲ့တက်တီကိုပေါ့ချီချူးထားကြတာတွေပေါ့နော်အဲ့တော့လေးစိတ်လုံးကြုံကြီးဆိုတဲ့အပိုင်းမှာလေဒီလေးစိတ်လုံးကြုံကြီးကိုတာဝန်ရှိတာကလေရှင်းရှင်းပြောရလို့ရှိရင်ပြည်သူ့ရဲတပ်ဖွဲ့ပေါ့နော်အခုလောလောဆယ်မှာဆိုပြည်သူ့ရဲတပ်ဖွဲ့ကလည်းပြည်ထရေးဝန်ကြီးဌာနအောက်မှာပဲတာဝန်ရှိတယ်အဲ့တော့ပြည်ထရေးဝန်ကြီးဌာနကိုတာဝန်ခံတဲ့ပုဂ္ဂိုလ်ကတော့အမှန်အရသာအစိုးရဆိုပေမဲ့တမရာကြီးဦးထင်ကျော်အနေနဲ့ကလည်းထိထိရောက်ရောက်ဒီအာဏာတက်ရောက်မှုမရှိဘူးဩဇာတက်ရောက်မှုမရှိဘူးပေါ့နိုင်ငံတော်တိုင်ကင်ကပုဂ္ဂိုလ်ဘက်ကကြည့်မယ်ဆိုလေဒါသူ့ဩဇာဒိုက်မတက်ဆိုင်ဘူးအဲ့ဒါဒိုက်တက်ဆိုင်နေတာကာကွယ်ရေးဦးစီးချုပ်ရဲ့တာဝန်လို့ရောယူဆရတာပေါ့နော်အဲ့တော့ဒီနေ့ထိလည်းကာကွယ်ရေးဦးစီးချုပ်ကြီးကလည်းဘာသမ်းမှလည်းမကြားသေးဘူးဆိုကိုမြားရေးအနေနဲ့ဘယ်လိုစမ်းစစ်လို့ရလဲရှင
်အားနေချက်တွေကအများကြီးမှန်တယ်ဖွဲ့စည်းပုံအရဆိုလို့ရှိရင်တော့ပြည်ထရေးနဲ့ပတ်သက်ပြီးတော့တာဝန်ခံမှာတက်မလို့ကာကွယ်ရေးဦးစီးချုပ်ပဲဒါပေမဲ့ကျွန်တော်ဒီနေရာမှာကျွန်တော်စဉ်းစားတာဒီကိစ္စဟိုတာမန်လူတက်မှုတစ်ခုမဟုတ်ဘူးတော့နိုင်ငံရေးနဲ့ဆက်ဆက်တယ်လို့တွေးလို့ရတယ်ဘာမှအချက်လည်းမရှိသေးလို့ကျွန်တော်ဘာမှမပြောသေးတာအဲ့တော့ဒီကိစ္စကိုဖြေရှင်းတဲ့အခါမှာသူ့ပဲကိုပဲလို့ဖြစ်တည်တင်နေပြီးကျွန်တော်ဖြေရှင်းလို့မရဘူးလို့ကျွန်တော်ကတော့အဲ့လိုယူဆတယ်ပေါင်းရတော့မှာလောက်ရတော့မှာနောက်ဥပကကျွန်တော်စောစောပြောလို့ကျွန်တော်အသက်50 51နှစ်ထဲမှာရောက်ပြီဒီလိုမျိုးဖြစ်ရမျိုးကျွန်တော်တစ်ချိန်မှမကြုံဘူးဒါ first time အဲ့တော့ကျွန်တော်မကြုံခဲ့ဘူးဒီလိုလေးစိတ်မှာတောင်းဝန်ကြတဲ့ပုံခွေလည်းကြုံခဲ့ဘူးမှာမဟုတ်ဘူးအဲ့တော့ကျွန်တော်နိုင်ငံမှာလည်းအစင်လားမရှိခဲ့ဘူးဟို first black kid တော့ပြူစောတီအဖွဲ့ရပါလေဒါရှိခဲ့တာလေအဲ့တော့ဒါကြီးကျွန်တော်တို့မမိခဲ့ဘူးအဲ့တော့လေးစိတ်တောင်းဝန်ကြတဲ့မကြုံမှုတဲ့အခါမှာဒီလိုမျိုးဖြစ်လာလိမ့်မယ်လို့မျှော်လင့်ထားလိမ့်မယ်လို့ကျွန်တော်မထင်ဘူးအဲ့တော့ဒါတွေကအားနည်းချက်တွေတော့ရှိခဲ့ပဲအဲ့တော့တခုရှိတာကဆရာဦးကိုနီရဲ့နိုင်ရေးမှာရောဥနေဝဲနိုင်ရေးမှာရောရောင်တိုင်းစစ်တိုင်းမှုကိုယ်တိုင်လာတက်သွားရှိတယ်တက်မလို့ကနေပြီးတော့မှကျွန်တော်စီစစ်တပ်ဘက်ကနေပြီးတော့မှကျင်းစာချက်တွေပဲထုတ်ပြီးတော့ရှာဖွေသွားမယ်ဆိုတာရှိတယ်ဒါတွေကဘယ်လောက်ထိအလုပ်ဖြစ်လာမလဲဘယ်လောက်ထိပူပေါင်းဆောင်ရွက်သွားမလဲဘယ်လောက်ထိလုံခြုံရေးကိုဆက်လက်ပြီးတော့မှပူပေါင်းဆောင်ရွက်ပြီးလုပ်ကင်သွားမလဲဆိုတာပို့အရေးကြီးတယ်လို့မြင်တယ်
အဲ့တော့ဟိုရှင်းနေဥကိုနီနဲ့ပတ်သက်ပြီးတော့ဗောလေအမှတ်ရစရာလေးတွေဘာတွေများရှိပါသလဲပြောပြပေးပါအောင်ဟုတ်ကဲ့
အဲကျွန်တော်တို့သူမဆုံးခင်မှာညစာစာပွဲကျွန်တော် ကျွန်တော်ထင်ပါတယ်နှစ်ပတ်တာတာလောက်ကပေါ့နော်ကျွန်တော်ညစာစာဝတ်တွေ့တဲ့အခါမှာသူပြောတဲ့အရာကခုနပြောသလိုနော်တက်ဆိုင်ရာအတိုင်ငံပုံကုန်နေတော့မှကျွန်တော်တို့တွေ့ဖို့ကရမ်းခက်တယ်အဲ့တော့မှန်ကန်တဲ့သတင်းစကားတွေကိုတက်ဆိုင်ရာလူတွေစီရောက်ဖို့လဲခက်တယ်ဆိုတာမျိုးလေးပေါ့နော်ကျွန်တော်အဲ့တော့ကျွန်တော်ဘာတွေ့လဲဆိုတော့ခုနပြောတာဝန်ခံမှုတာဝန်ယူမှုကကျွန်တော်နိုင်ငံမှာအရန်အားနေတယ်တခုခုတာဝန်ရှိတဲ့လူကသူတာဝန်ခံရမယ်တာဝန်ယူရမယ်အဲ့သူတာဝန်ကိုသူကကျေပွန်သူလုပ်ရမှာအဲ့တော့ခုနပြောသလိုတာဝန်ခံမှုတာဝန်ယူမှုမရှိဘဲနဲ့ခုနပြောသလိုအဲ24နိုင်မပြည့်ခင်မှာသတင်းထုတ်တင်တယ်ပေါ့နော်အဲ့လိုထုတ်လိုက်ပြီဆိုရင်ကောလာဟလတွေမပြန့်တော့အခုသတင်းမထုတ်လိုက်တဲ့အတွက် Facebook ပေါ်မှာကောလာဟလတွေကတအားပြန့်ပြီးတော့တခါပုံမုန်းကုန်တယ်ဘု
ံကြောင့်ဖြစ်နေဖြစ်ကုန်တာ
ဘုံကြောင့်ဟိုလူလို့သလိုဘာသာရေးကြောင့်ဖြစ်သလိုလို
့
နိုင်ငံရေးကြောင့်ဖြစ်သလိုလို့အဲ့လိုရောင်းချင်းရောင်းနေနေဖြစ်သွားတယ်ပို့ပြီးတော့အတိုင်းပြန်စိတ်ဝင်ကွဲသွားတယ်
ဟုတ်ကဲ့ပါဆရာအနေနဲ့ဟိုဆရာဦးကိုညီကတော့နာမည်ကြီးပေါ့ဒါကတော့တနိုင်ငံလုံးလည်းသိပါတယ်လေသူကဒီဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအတွက်ကိုဒီဇိုင်းမှန်မှန်စူးစမ်းခဲ့တဲ့လူတယောက်ထုံးလို့ကြည်ရေလိုနှောက်လို့ပြောလို့ရအောင်ကိုဒီဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးချက်ကြလက်ကြအငြင်းမ်းပြောခဲ့တဲ့လူအဲ့တော့သူရေးခဲ့တဲ့ဆရာဦးကလေးနဲ့ပတ်သက်ပြီးပြောပြပေးပါအောင်ရှင်ဟုတ်ကဲ့
အင်းသူကတရခွင်ကတိုက်ပွဲများဆိုတော့ပထမဆုံးဆရာဦးကိုရေးတဲ့အချိန်မှာကျွန်တော်နဲ့ဆရာကောင်းတန်းနဲ့နှစ်ယောက်ကအမှားစာလေးရေးပေးရတယ်သူကသူစာအုပ်ဖတ်ကြည့်လိုက်လို့လည်းစာရေးဆရာတယောက်မွေးဖွားလာပြီဆိုကျွန်တော်သိတယ်အဲ့တော့ကျွန်တော်တို့ကအယံဝန်တာပါတယ်အဲ့တော့သူပြောလို့ရှိတဲ့ဟာတကယ်တကယ်တော့အခြေခံဥပဒေကိုပြင်ဆင်တာမဟုတ်ဘူးဗျသူကအစ်စ်ပြန်ဆွဲမှာလုပ်မယ်ဆိုတဲ့ဟာတခုရှိတယ်နောက်တစ်ခုက Religious Harmony Act ဆိုတာသူကအဲ့ဒါလေးကိုသူသဘောကျတယ်အထူးသဖြင့်စင်ကာပူမှာပေါ့ကလေးကဘုရားနေစပြီးတော့ Hindu Muslim နော်အစ္စလာမ်ဘာသာတွေဒီဟာလေးဘာခေါ်မလဲခရစ်ယာန်တွေဘုရားဘာသာဒီ3ယောက်ဒီ4ဖွဲ့ဟာအတူတကွ
နော်
နေရာတစ်ဟာတစ်ဖြစ်အောင်လို့သူတို့ဖျားကြောင်းသွားမယ်ဒီနေ့ကတော့ဘယ်သွားမယ်ဘယ်သွားမယ်ဆိုကလေးတွေတူတူထားထားပြီးတော့သူတို့လှုပ်သွားတဲ့ဟာတယောက်နဲ့တယောက်နားလေအဲ့ဒီ act လေးကိုသူကလှုပ်ချင်တာအထူးကတော့သူလှုပ်ချင်တဲ့အဲ့ဒီ religious harmony act ပေါ့ဘာသာရေးမြစ်တဟာစာတာဖြစ်မှုအခြေအဒီဥပဒေလေးကိုသူမလုတ်သွားရဘောလေသူလုတ်ချင်တဲ့ဟာဘောဒါလေးကိုတော့ကျွန်တော်ဟိုဟာဖြစ်တယ်သူကအမှန်တရားမျက်နှူတယ်အမှန်ကိုအမြဲတမ်းပြောတယ်ဆိုတယ်နော်ကျွန်တော်ငင်းခုန်လာလက်ရှိပါတယ်အခုနောက်ပိုင်းမှာတော့သူကတော်တော်လေးကိုတည်ငြိမ်လာပြီးတော့သူသဘောပေါက်သွားတာဘောလေ
ဒ
ီနိုင်ငံရေးဆိုတာဘာလဲဆိုတာသူသဘောပေါက်သွားတဲ့အချိန်မှာကျွန်တော်တို့ကတော့သူ့ကိုနှမျောတယ်ဆိုတဲ့ဟာကကျွန်တော်တိုင်းပြည်အတွက်အကျိုးတစ်ခုရှိအောင်သူလုပ်နိုင်တယ်လို့ကျွန်တော်ယူဆတယ်
ဟုတ်ကဲ့ပါကျမနဲ့ဆိုတက်တူရဲ့လူလို့ပြောလို့ရပါတယ်ဆရာဦးကိုနေရနောက်ပြီးတော့ကျမတို့အားလုံးပေါ့နော်ဒီမြန်မာနိုင်ငံမှာမွေးပြီးတော့မြန်မာနိုင်ငံမှာကြီးပြင်းလာကြတယ်ဟိုကျမငယ်ငယ်တုန်းကမွတ်စလင်တကယ်ချင်းတွေအများကြီးရှိတယ်ဟိန္ဒူတကယ်ချင်းတွေလည်းအများကြီးရှိတယ်ခရစ်ယာန်တကယ်ချင်းတွေလည်းအများကြီးရှိတယ်အားလုံးကတဟဇာတာပြင်းပြတတ်တာနဲ့မိမြန်မာပြည်ကိုချစ်ခဲ့ကြတယ်ဥက္ကိုဥလာရုပဲဥက္ကိုနီကလည်းချစ်ခဲ့တာပါပဲလေအဲ့တော့ကျမတို့ဒီနေ့ဆွေးနွေးပွဲမှာဆရာဥက္ကိုနီကိုဂုဏ်ပြုရင်းနဲ့ကျမတို့အားလုံးဘာသာတရားကွဲပြားတာတွေမကွဲပြားတာတွေမဟုတ်ဘူးဒီနိုင်ငံမှာမွေးဒီနိုင်ငံမှာကြီးပြီးတော့အားလုံးအတူတကွပေါ့ချစ်ချောက်ပြီးတော့အေးတူပူမြတော့တာသာတာတူတူနေသွားကြအောင်လို့ပဲဆုတောင်းပြရစီနော
်ဟုတ်ကဲ့ပါဆရာ
အားလုံးကျေးဇူးတင်ပါတ
ယ်ကျေးဇူးတင်ပါတယ်ဟုတ်ကဲ
့အဲ့ဒီမြို့သားဒီမိုကရေစီဖွဲ့ချုပ်ဥပဒေချန်ပေးဥက္ကိုနီရန်ကုန်လေစိတ်မှာအသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လေလာသူတွေရဲ့သဘောထားအမြင်ကိုရန်ကုန်စတူဒီယိုမှာ VOA မြန်မာပိုင်းအစီအစဉ်ရဲ့ Editor ဒေါခင်စိုးဝင်းကတွေ့ဆုံဆွေးနွေးပြီးတော့တင်ဆက်ခဲ့တာပါဒီဆွေးနွေးပွဲကျင်းပပြီးနောက်တစ်ရက်မှာပဲနိုင်ငံတော်သမ္မတရုံးကထုတ်ပြန်တဲ့ကြေညာချက်မှာဒီပြစ်မှုကျူးလွန်တဲ့အခါမှာပူးပေါင်းပါဝင်ခဲ့တဲ့တရားခဏ်အောင်ဝင်းစော်ကိုဖမ်းမြို့မှာဖမ်းဆီးရရှိမိတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါ
ခင်ဆိုဝင်းစီစဉ်တင်ဆက်တဲ့နိုင်ငံရေးသကဝိုင်းကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်မှာတင်ဆက်ထားတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုအခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းတွေမှာစောင့်မျှော်နှားဆင်နိုင်ပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ5ရက်တနင်္ဂနွေနေ့ရက်ဒီဒုတိယပိုင်းနိုင်ဝက်အစီအစဉ်ကိုဇက်တိုက်တင်ဆက်ပေးပါပါ line 2 meter 24 25 32 51နဲ့ line lab meter 190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဦးဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မရေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်နားဆင်ရအောင်ပါရှင်
မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာ Wi-Fi Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးတော့တက်တန်း85နှစ်ပြည့်သွားပြီဖြစ်တဲ့ VOA အတွက်အမှတ်တရလေးတွေရေးလာတဲ့သောရရှင်တွေရဲ့ Facebook ပေါ်ကမှတ်ချက်တချို့ကိုပြောပြပေးကြပါတယ်ဟုတ်ပါတယ်ကျမတို့ VOA American တန်းကဒုတိယကမ္ဘာစစ်မှာ American ပါဝင်အပြီးသတင်းခုနှစ်ပတ်ကြာကြာနယူးယောက်မြို့မှာရှိတဲ့အတန်းလွင်စတူဒီယိုလေးတစ်ခုကနေပြီးတော့ဂျာမနီနိုင်ငံကို15မိနစ်ကြာလိုင်းတို့တိုက်ရိုက်ရေဒီယိုအစီအစဉ်ကို1942ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစလွှင့်ပြီးတော့ VOA ဆိုတာစတင်ခဲ့တာပါနော်အခုတော့အဲ့လိုအတန်းစလွင့်ချိန်ကစပြီးတော့ရည်တွက်မယ်ဆိုရင်နှစ်ပေါင်း85နှစ်ဒီသတင်းပတ်မှာပြည်သွားခဲ့ပါပြီ VOA American တန်ကို Washington DC မြို့တော်မှာအခြေစိုက်ပြီးတော့ကမ္ဘာတစ်လောကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒုတိယကမ္ဘာစစ်အဆုံးသတ်ချိန်မှာ VOA ကဘာသာစကားပေါင်း40ကျော်နဲ့ထုတ်လွှင့်ခဲ့ပြီးတော့ဂီတသချင်းနဲ့30ချက်စရည်ကဏ္ဍပေါင်းစုံတွေပါဝင်တာပါအဲ့နောက်ပိုင်းမှာတော့အခုဆိုရင် VOA က Multimedia နိုင်ငံတကာအတန်းလွင့်ဌာနအဖြစ်နဲ့ဒီကနေ့မှာဆိုရင် radio ရုပ်သံ internet စားတဲ့နီလန်ပေါင်းစုံတုံးပြီးတော့ဘာသာစကားပေါင်း48မျိုးနဲ့တကွာလုံးကိုထုတ်လွှင့်ပေးနေတာပါ2016ခုနှစ်အထိကြည့်မယ်ဆိုရင် video ကိုအပင်းနာစဉ်ကြည့်ရှုတဲ့ကမ္ဘာတစ်ဝိုင်းကပြည်သက်အရေးတွေကသတင်းတစ်ပတ်ကို236တန်းကျော်ရှိပါတယ်ဒီလိုမျိုး video ရဲ့85နှစ်ပြည့်အမှတ်တရမွေးနေ့အတွက်သရရှင်နဲ့ရေးလာကြတဲ့အထက်မှာစိုးတန်းအေက
သတင်းကောင်းတွေဖြစ်နိုင်ပါတယ်သတင်းဆိုးတွေဖြစ်နိုင်ပါတယ်ဒါပေမဲ့သတင်းမှန်တွေကိုကျွန်တော်တို့ထုတ်လွှင့်သွားပါမယ်။အဲ့ဒါကြိုက်တာ VOA ရေ
မျိုးဆွေအောင်ကတော့
တမိုင်းရှည်လျားတဲ့ VOA သတင်းအမှန်များစွာထုတ်လွှင့်ဖော်ပြနိုင်ပါစီခင်ဗျာ
။တရရှင်ဇော်ဇော်တန့်စင်ကလည်းအခုလိုဆူလာပါတယ်
။သတင်းကောင်းဖြစ်စီသတင်းဆိုးဖြစ်စီအမှန်ဖြစ်စီဘူးနဲ့အမှန်နဲ့အမှားပြိုင်ဆိုင်တာကိုမြင်ရကြားရရင်အမှန်တရားဘက်ကယက်တည်ပြီးပါ VOA
ရှမ်းပြည်ဆရာတင်ဆိုတဲ့တော်ရရှင်ကတော့85နှစ်ပြည့်တော့ VOA ကဂုဏ်ယူပါသည်တဲ့ဟုတ်ကဲ့ပါ85နှစ်ပြည့် VOA ကိုအခုချိန်ထိနားဆင်အားပေးလာကြတဲ့တော်ရရှင်တွေကိုအထူးကျေးဇူးတင်ပါတယ်တခြား VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုလည်းဆက်ပြီးတော့ပြောပြပေးသွားပါမယ်အခုတော့တော်ရရှင်တွေကိုနောက်တိုင်းတိလေးတစ်ပုတ်နဲ့ဖြောပြပေးကြပါတယ်နောက်ပိုင်းမှာတော့ပြီးခဲ့တဲ့သတင်းပတ်တွင်မှာမြန်မာနိုင်ငံမတော်တော်လေးကိုထိတ်လန့်အောင်စရာဖြစ်စေခဲ့ရတဲ့သတင်းတပုတ်နဲ့ပတ်သက်ပြီးတော့အဲ့ဒီသတင်းနဲ့နောက်ဆက်တွဲအကြောင်းအရာတွေကိုသောရရှင်နေမှတ်ချက်ရေးလာကြတာတွေကိုဝေမျှပေးသွားခြင်းပါတယ်ရှင်။အခုတစ်ပတ်သောရရှင်နေကိုဖျော်ဖြေပေးဖို့ရွေးချယ်ထားတဲ့အနောက်တိုင်းတေးလေးကတော့ဒီ Billboard Hot အဖြစ်ဆုံးတေးနံပါတ်1ဆင်းမှာနံပါတ်1ချိန်နေတဲ့သတင်းပဲဖြစ်ပါတယ်။ဒါဒုတိယအချိန်မြောက်နံပါတ1ချိန်တာဖြစ်ပါတယ်။အဖွဲ့ဝင်3ဦးပါ American Hip Hop အဖွဲ့ဖြစ်တဲ့ Migos တီးဆိုထားတာပါ။2016အောက်တိုဘာလကောင်မှာထွက်တဲ့တပုတ်သေးသချင်းတပြားကဖြစ်ပြီးတော့သူတို့နောက်ပိုင်းထွက်မဲ့ Culture တေးတပြားထဲမှာပါဝင်တဲ့သချင်းဖြစ်ပါတယ်ရှင်။ Billboard Hot 100 Number 1 ချိန်နေတဲ့ Bad and Boogie ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော်
။ You know Young Rich You know so we ain't really never had no old money. We got a whole lot of new money though.
Yeah, young Metro don't trust you. I'm gonna shoot you.
Hey!Raindrop, drip, drop top, smoking on cooking the hot pot.
Cooking,
know your bitch, yeah, dot, dot, dot. Cooking up from the crock pot, pot. We came from nothing to something.
Hey,
I don't try nobody, grip the trigger.
Nobody,
call up the gang and they come and get
gang.
Cry me a river, give you a tissue.
Hey.
It's bad and bougie,
bad.
Cooking up with a Uzi.
Bah.
My niggas are savage, ruthless.
Savage.
We got 30s and 100 rounds too.
Krah.
My bitch is bad and bougie,
bad.
Cooking up with a Uzi.
Dude.
My niggas are savage, ruthless.
Hey.
We got 30s and 100 rounds too.
Krah. All set.
Woo, 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 woo.
records on records, got backers on backers. I'm riding around in a coupe. I take your bitch right from you. I'm a dog. Roof. Beat her walls loose. Hey. Hop in the floor. Woo. I tell that bitch to come for me.
Come for me.
I swear these niggas is under me.
Hey.
The hate and the devil keep jumping me.
Jumping me.
Back rows on me, keep me company.
Cash.
Hey, we did the most.
Most.
Yeah. Pull up and goes.
Woo.
Yeah, my diamonds a choker.
Wow.
Holding up fire with no holster.
Wow.
Rid the ruler, diamond cooler.
Cooler.
This a roller, not a mule.
Hey.
Dabbing on them like the usual.
Damn.
Magic with the brick do voodoo.
Magic.
Court side with a bad. Then I send it through Uber.
Go.
I'm young and rich and plus I'm bougie.
Hey.
I'm not stupid, so I keep the Uzi. Records on records, got backers on backers, so my money making my back ache.
Ah.
You got a low act rate.
Act.
We from the north, yeah, that way.
No.
Fat cookie in the ashtray.
Cookie two,
this national smash day.
Smash.
Hop in the limb, have a drag race.
Smash.
I let them birds take a bath, babe.
Hey.
Raindrop.
Trip.
Drop top.
Drop top.
Smoking, no cooking the hot pot.
Cookie.
On your bitch, yeah, dot, dot, dot. Cooking up beef in the crock pot.
Pot.
We came from nothing to something.
Hey.
I don't trust nobody, grip the trigger.
Nobody.
Call up the gang and they come and get
gang.
Cry me a river, give you a
my
tissue.
Hey.
It's bad and bougie.
Bad.
Cooking up with a Uzi.
Bah.
My niggas are savage, ruthless.
Savage.
We got 30s and 100 rounds too.
Krah.
My bitch is bad and bougie.
Bad.
Cooking up with a Uzi. Billboard Hot 100 money. Let me take that. Bad and bougie. So let the team sit by this. မြန်မာတချစ်တော်ရရှင်တွေအတွက်မြန်မာတချင်းလေးတပုတ်ကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့ခုနကရောပြောခဲ့သလိုပဲပြီးခဲ့တဲ့သတင်းပတ်တုန်းကတော်တော်လေးကိုတုံတုံလှုပ်လို့အားလုံးအထိတ်တလန့်ဖြစ်ခဲ့ရတဲ့သတင်းတပုတ်နဲ့အဲ့နောက်ဆက်တွဲကိစ္စတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရဲ့ဝေဖန်ယူဆချက်အမျိုးဆုံး Facebook စာမျက်နှာပေါ်မှာလာရေးကြတာတွေကိုဝေမျှပေးကြပါတယ်နော်။အားလုံးသိကြတဲ့အတိုင်းပြီးခဲ့တဲ့တင်းငရီနေ့ရန်ကုန်လေစိမ့်မှာလှုပ်ကြံခံရပြီးတော့တေဆုံသွားခဲ့ရတဲ့ဥက္ကုနေနဲ့လူသက်သမားတို့ကိုလိုက်ဖမ်းပေးတဲ့တက္ကစီသမားအုပ်စုတွေကကိုနေဝင်းတေဆုံသွားရတဲ့အမှုမှာလက်သည်တနတ်သမားကိုလက်ရဖမ်းမိခဲ့ပေမဲ့လည်းအဲ့ဒီနောက်ွယ်ကအကျိုးကင်သူတွေကဘယ်သူဘယ်ဝါဘယ်သူမှအဓိကတာဝန်ရှိတယ်ဆိုတော့အခုထိအဖြေမရနိုင်သေးတဲ့အခြေအနေမှာရှိပါတယ်ဒါမဲ့လေဒီအမှုနဲ့ပတ်သက်ပြီးလူတွေတော်တော်များများကိုဖမ်းဆီးစစ်ဆေးထားပေမဲ့လေပြီးခဲ့တဲ့တောက်ကြံတွေကတော့ဒီလောက်ကြံမှုမှာပူပေါင်းပါဝင်သူတဦးဖြစ်တယ်လို့တန်တရားရှိခံရတဲ့ဦးအောင်ဝင်းစော်ကိုဖမ်းဆီးမိထားပါပြီလို့နိုင်ငံတော်သမ္မတရောဂါနေပြောကြေညာချက်ထုတ်ပြန်ထားပါတယ်ဒီအမှုနဲ့ပတ်သက်ပြီးတော့တော်ရရှင်နေသူရဲ့ကိုပိုင်းထင်မြင်ယူဆချက်တွေကို Facebook စာမျက်နှာပေါ်မှာရေးလာကြတာတွေအများကြီးတွေ့ရပါတယ်နော်ဒီထဲမှာတော်ရရှင်ဖုံးတော်ခါကတော့ဦးကိုနီလိုမျိုးမြန်မာနိုင်ငံအတွက်အလွန်တန်ဖိုးရှိတဲ့ပုဂ္ဂိုလ်တူဆုံးမသွားရတဲ့အတွက်အထူးဝမ်းနဲ့ကြေကွဲရပါတယ်လို့ပြောလာပါတယ်
။မြန်မာနိုင်ငံတိုးတက်ဖို့ခြေဦးပြင်ဖို့ရအခရာကျတဲ့လူတယောက်ဆုံးရှုံးလို့အတော်လေးကိုဝမ်းနဲ့ကြေကွဲရပါတယ်ဗျာ။ဥကုန်နီဟာမြန်မာနိုင်ငံဘွားကတာဇာတိမိဘဘာသာကြောင့်ဘာသာကွဲသွားတာပါ။မြန်မာနိုင်ငံသားမွတ်စလင်ဘာသာဝင်လူတော်တယောက်ပါ။လူတော်လို့ပဲမြင်မိပါတယ်။အမှန်တရားပေါ်ခြင်းမပေါ်ခြင်းကတော့သူပြောသွားတာလားသူများပြောသွားတာလားသိမသိကြပါဘူး။မြန်မာနိုင်ငံမှာကျင်းစာတစ်ခုရှိပါတယ်တဲ့။လူတော်မှန်ရင်ထောင်ကျခံရရင်ခံရမဟုတ်လို့ရှိရင်တော့အသက်ခံရမှာပဲတဲ့။လူတော်ပီတာသွားတာပေါ့ဗျာထပ်တူဝမ်းနဲ့ကြည်ခွဲရပါတယ်ဥက္ကုန်ကြီးကောင်းကသူကတိလာပါစေဗျာ
တော်ရရှင်ဖုံးတော်ခါအထူးဝမ်းနဲ့ကြည်ခွဲရပါကြောင်းပြောသွားတာပါဒါမှလည်းဒီလိုမျိုးရှင်းနေဥက္ကုန်ကြီးဆုံးပါသွားရတာအတွက်ဝမ်းပန်းတသားနဲ့လူမျိုးရေးဘာသာရေးအမုံတရားလက်ကင်ထားပြီးရေးကြပြောကြတာတွေလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေတာတွေ့ရပါတယ်ရှင်ဒီလိုလှုပ်ဆောင်မှုတွေကမြန်မာနိုင်ငံရှောက်လန်းနေတဲ့ဒီမိုကရေစီနဲ့လုံးဝဆန့်ကျင်ကွဲပြားနေပါတယ်လို့ Facebook တော်ရရှင်ကန်လေကခုလိုရေးလာပါတယ်
နိုင်ငံရေးနဲ့ဘာသာရေးကိုတရားနာလဲအောင်အရင်လေ့လာကြပါနိုင်ငံသားအားလုံးလိုချင်ခဲ့တဲ့ဒီမိုကရေစီရဲ့အဓိပ္ပာယ်ကိုလည်းလေ့လာကြပါဘယ်ဘာသာမှားပဲနေနေလူသားတိုင်းမြည်သူမဆိုးအခုလိုလူလူချင်းသတ်လို့တရားမှာမကြောက်တတ်တဲ့လူမရှိပါဘူးကျွန်တော်ခရစ်ယာန်တယောက်အနေနဲ့ဒီနေရာမှာကျွန်တော်ယဉ်သူဖြစ်ခဲ့ရင်တော့အ ਨੇ ဆုံးတော့စိတ်မကောင်းဖြစ်မိမှာအသေးချပါဒီဖြစ်စဉ်မှာကျွန်တော်ထိတ်လန့်မိတာကလူသက်တရားခံတဲ့ပညာရှင်တယောက်တရားကိုတချို့တွေလက်ခုတ်တီးဝမ်းသာနေကြတာကိုပါ
တော်ရရှင်တင်ကိုကိုကတော့ဒီအမှုကိစ္စမျိုးဟာနိုင်ငံတော်အတွက်အထူးအရေးပါတာမလို့ပြည်ရင်းတပ်ဖွဲ့တွေနဲ့ပဲမလုံလောက်ဘူးဆိုရင်နိုင်ငံတကာကိုအကူအညီတောင်းသင့်ပါတယ်ဆိုပြီးတော့အကြံပြုလာပါတယ
်ကျွန်တော်ရော NLD ကောင်းဆောင်တဲ့အဖွဲ့ကိုစိတ်ပျက်ချင်လာပြီဗျာဘာကိုမှမပြတ်သားဘူးခင်ဗျားတို့မနိုင်ရင်နိုင်ငံတကာအဖွဲ့အစည်းတွေရှိတယ်အကူအညီတောင်းပါဗျာအခုတော့တကယ်တော်တဲ့တက်တဲ့သူဥကိုနီလိုလူတယောက်အပြင်နောက်ထပ်အမှန်တရားကိုမျက်နှိုးသူဥနေဝင်းလိုတန်ဖိုးမဖြတ်နိုင်တဲ့သူတွေကိုဆုံးရှုံးလိုက်ရပါပြီကျုပ်ကတော့လုံးဝဖြေမရနိုင်ဘူးဗျာခင်ဗျားတို့ကအမျိုးသားပေါင်းစည်းရေးလို့ဆိုခဲ့ကြတယ်ဒီလိုလူတွေကိုဆက်ပြီးတော့လွတ်ထားနေဦးမယ်ဆိုရင်တော့တတိုင်းပြည်လုံးပြာကျသွားလိမ့်မယ်ကျွန်တော်အပါဝင်80ရာခိုင်နှုန်းက NLD ကိုထောက်ခံနေတော့မှာဗျာ
သူ့လိုပဲနောက်ထပ်တော်ရရှင်တန်တင်ကတော့ဒီအမှုအတွက်ကြောသားရင်သားမခွဲကြဘဲနဲ့အမှုမှန်ပေါ်ပေါက်ရေးအတွက်အဓိကထားဆောင်ရွက်ပေးကြပါဆိုပြီးတော့အခုလိုပြောလာပါတယ
်ရဲလုပ်ငန်းအရဆိုရင်ပထမအချက်အနေနဲ့တရားခံဦးမိအောင်ရှာရပါတယ်တရားခံကပြည်သူတွေဖမ်းပေးပြီးပါပြီ
အမှုစစ်တာငပြောသည့်အခွန်နွားတာထက်တောင်ခက်နေဦးမယ်ဒုတိယအချက်ကတော့တရားခံကိုမမိဘူးဆိုရင်တော့မှသူ့ကိုမလိုသူရန်ညှိုးထားနေသူတွေကိုခေါ်ပြီးစစ်ကြရပါတယ်တခုတော့တိုက်တွန်းလိုပါတယ်တရားခံဟာခမားတို့အဖေဖြစ်နေအောင်အမှန်ကိုဖော်ထုတ်ပြီးပြည်သူဝန်ထမ်းကောင်းပါဆိုတဲ့ယုံကြည်မှုကိုတော့လက်လွတ်မခံပါနဲ့ခမား
ဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ွယ်ကအကျိုးကိုင်သူတွေရှိပါတယ်လို့တွင်တွင်ပြောနေကြသူတွေတော့တကယ်တမ်းသိရင်လဲနောက်ွယ်ကအကျိုးကိုင်သူကိုဖော်ထုတ်ပေးပါဆိုပြီးမျိုးချစ်ကရင်လေးကအခုလိုမျိုးခက်ထိထိရေးလာပါတယ်ရှင
်မြမပြည်မှာဘယ်ကိစ္စဖြစ်ဖြစ်အချင်းချင်းမညီညွတ်ပဲပြစ်တင်ဝေဖန်နေကြတာနဲ့အဓိကတရားခံပြဖို့အချိန်ရတော့အောင်အာရုံလွဲပေးနေကြတာကြားပြီးဒီအချင်းတွေဟာသားစဉ်မျိုးဆက်ထိအောင်လက်ဆင့်ကမ်းနေကြတဲ့လောရက်ဒီပါရတန်းကရက်ကြပါတော့တခါလာလဲနောက်ကအကျိုးကိုင်သူတွေကိုထိရောက်စွာဖော်ထုတ်ပေးပါလမဲကြီးတွေရှိတယ်ဆိုတဲ့စကားတွေလည်းရိုးနေပါပြီဒီလောက်တောင်လမဲကြီးတို့ကျိုးကင်သူတို့ကိုတိနေလဲဂုတ်ဆွဲပြီးရဲလက်အပ်လိုက်ကြပါဗျာ
ဒါကတော့ဒီဇန်နဝါရီလ29ရက်နေ့မှာလှုပ်ကြံခံရပြီးတော့တည်ဆုံသွားရတဲ့ဥပဒေအကြံပေးရှင်းနေဦးကွန်နူရဲ့အမှုနောက်ဆက်တွဲဘယ်သူမှတာဝန်ရှိတယ်လဲဆိုပြီးတော့အခုချိန်ထိဒီအာနာပိုင်နေဘက်ကလည်းတရားခံကိုလိုက်ပြီးတော့ရှာဖွေနေတဲ့အချိန်မှာသွားရရှင်တွေသူတို့ရဲ့အမြင်တွေကိုရေးလာကြတာဖြစ်ပါတယ်ရှင်ဒီလိုတော့အစာရေဖော်ပြတာဒီမှရင်ရက်ချင်ပါရင်နော်ဒေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာဒေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American Than မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးစာရိတ်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်เนาะအခုတော့တေးတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးတော့အလှည့်ပေးကြပါတယ်ရှင်ဖေဗရူလာအမွေးနေ့ရှင်ဝမ်းသူမျိုးနယ်ကကိုစောထွန်းကတော့ရဝေးကတငယ်ချင်းတွေညီကိုမောင်နှမတွေအတွဲဆူပြီးတော့နင်းနီခင်စော်ရဲ့မွေးနေ့လက်ဆောင်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါလို့မွေးနေ့ရှင်ကိုယ်တိုင်တေးတောင်းလာပါတယ်ရန်ကုန်မြို့ဘိုချိုရက်ကွက်မှာနေတဲ့ဖေဗရူလာ6ရက်မွေးနေ့ရှင်တငယ်ချင်းတက်တာအတွဲဗာဂျီးနီးယားကတငယ်ချင်းနဲ့မိသားစုကမွေးနေ့မြစ်တာတေးလက်ဆောင်ပါပါရရှင်ဒီလိုဒီတစ်ပတ်ကုနာရောကမွေးနေ့ရှင်ကိုစောထွန်းကိုရိုင်းတောင်းဆိုထားတဲ့သချင်းလေးထုတ်လွှင့်ပေးကြပါရနော်နီနီခင်စောတီဆိုထားတဲ့မွေးနေ့လက်ဆောင်ဆိုတဲ့သချင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင်出他的文念了上述的的千里国拿行给家家的话先မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bammi.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင် တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
Danne bo wat ke let we chat to tape ye ya nga le de ke ko ma chan da
sorry baby nga de chali da da mili drop ba me no yue de na re
မေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတင်ပြပေးကြပါမယ်အရက်ဖက်စစ်ဖက်ဆက်ဆံရေးကိုအဆုံးဖြတ်ပေးမဲ့ဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းပတ်ဆွေးနွေးတင်ပြထားပါတယ်။မယင်ချင်းနိုင်ငံအကူအညီတင်ဆက်ထားတာနားဆင်ပါရှင
်။ဒီကနေ့ဇန်နဝါရီ29ရက်နေ့ညနေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေဥကိုနီအင်ဒိုနီးရှားနိုင်ငံလေးလာရေးခီးကအပြန်ရန်ကုန်လေစိတ်ကိုအရောက်တနတ်သမားတယောက်ကအနီးကပြစ်ခတ်လုကြံလို့တေဆုံးခဲ့ရပါတယ်ဒီဖြစ်စဉ်ကိုပြည်တွင်းကသာမကနိုင်ငံတကာကလည်းအထူးစိတ်ဝင်စားတဲ့မှုခင်အမျိုးသားပါအကြောင်းကတော့ဥကိုနီဟာဒေါန်ဆန်းစုကြည်ဦးဆောင်တဲ့အာနာယာ NLD ပါတီရဲ့အရေးပါတဲ့သူတယောက်ဖြစ်တာလူနည်းစုအစ္စလမ်ဘာသာဝင်တယောက်လည်းဖြစ်နေတာစတဲ့အကြောင်းတွေကြောက်ပါဖေဖော်ဝါရီ3ရက်နေ့အရောက်မှာမှလူသက်တရခံဦးကြည်လင်းရဲ့ကြံရပါဒါမှမဟုတ်ဦးကြည်လင်းရဲ့ထွက်ဆိုချက်အရဦးကြည်လင်းကိုလူသက်ဖို့ခိုင်းစေသူဦးအောင်ဝင်းစောကိုဇန်နဝါရီ30မနက်4နာရီလောက်ကတည်းကဖမ်းဆီးရမိထားပြီးဖြစ်ကြောင်းနိုင်ငံတော်သမ္မတရုံကထုတ်ပြန်ကြေညာပါတယ်တကယ်တော့အခုမှုခင်ဖြစ်စဉ်နဲ့ပတ်သက်ပြီးဖြစ်ရမှန်ပေါ်ပေါက်ချင်းမပေါ်ပေါက်ချင်းဟာဒီမိုကရေစီခေတ်သစ်တစ်ခုကိုသွားနေတဲ့နိုင်ငံတကာနိုင်ငံရဲ့အရက်ဘက်စစ်ဘက်ဆက်ဆံရေးတနည်းပြောရရင်လက်နက်ကင်တပ်ဖွဲ့နဲ့တပ်မတော်အပေါ်ပြည်သူတွေယုံကြည်မှုအပေါ်အများကြီးကြည်ရက်ခတ်မှုရှိနိုင်ပါတယ်ခုတစ်ပတ်ဒီကိစ္စဆွေးနွေးတင်ပြသွားပါမယ်
မူကင်းနဲ့ပတ်သက်တဲ့ဖြစ်စဉ်ကိုပြန်ပြောရရင်ဇန်နဝါရီလ29ရက်ညနေ 9:00 ဝန်းကျင်မှာ NLD ဥပဒေအကြံပေးဥကိုနီဟာစင်ကာပူလေကျောင်းလိုင်းနဲ့ရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်ကိုရောက်လာပါတယ်။ပြန်ကြားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့အင်ဒိုနီးရှားနိုင်ငံလေလာရေးခီးစဉ်တွားရောက်ပြီးအဖွဲ့ဝင်တွေနဲ့အတူပြန်ရောက်လာတာပါ။လေစိတ်အရောက်တာမီနယ်1ဂိတ်နံပါတ်6ထွက်ပေါက်ရှိတက္ကစီစတန်ရှိမှာမြေးလေးကိုချီရင်ကားဆောင်နေတော့လူသက်သမားကပစ္စတိုတနက်နဲ့အနီးကပ်ပြစ်ခတ်လုကြံတက်ဖြတ်ခဲ့တာဖြစ်ပါတယ်။ဥကိုနီနေရာမှာပဲပွဲချင်းပြီးတေဆုံသွားပြီမဲ့လူသက်သမားကိုတက္ကစီသမားတွေနဲ့ပြည်သူတွေကဝိုင်းဝန်းဖမ်းဆီးနိုင်ခဲ့ကြပါတယ်။မှုကင်းဖြစ်ပွားပြီးပြင်းချင်းဥကြည်လင်ရဲ့ကိုကြီးအချင်းပါလက်ရေးမှုပေါက်ကြားခဲ့လို့မှတ်တမ်းပါမန္တလေးလိပ်စာကိုသတင်းတောက်တွေပြည်သူတွေရောက်သွားသလိုရဲတပ်ဖွဲ့လည်းရောက်သွားခဲ့ပါသေးတယ်။
နောက်ထပ်ပေါက်ကြားမှုကတော့စာမျက်နှာ၅မျက်နှာပါဦးကြည်လင်းအစ်စ်ခံချက်ဖြစ်ပါတယ်။အဲ့ဒီမှာသူ့ကိုစေခိုင်းသူဟာဦးမြင့်ဆွေဆိုသူဖြစ်တဲ့အကြောင်းလောက်ကြံဖို့အတွက်ရန်ကုန်ကိုချိန်းဆိုပြီးလောက်ကြံကနီးမှာဦးကိုနီကိုညွှန်ပြတာတနတ်နှစ်လက်ထည့်ထားတဲ့လွယ်အိတ်ကိုပေးပြီးလောက်ကြံခိုင်းတာစသဖြင့်ထွက်ဆိုထားပါတယ်။ဒီထွက်ဆိုချက်ဟာရဲဘက်ကပေါက်ကြားတာအမှန်ဖြစ်ကြောင်းနိုင်ငံတော်သမ္မတရုံညွှန်ကြားမှုချုပ်ဦးစော်ထေးကတော့သတင်းတောက်တချို့ကိုအတည်ပြုပြောကြားလိုက်ပါသေးတယ်။နောက်ထပ်ထွက်လာတဲ့သတင်းတစ်ခုကတော့ဦးကြည်လင်းကိုခိုင်းစေသူဦးမြင့်ဆွေကိုရန်ကုန်ဖန်အလန်းတန်လွင်တရားဖန်အမှာဖမ်းဆီးလိုက်တယ်ဆိုတဲ့သတင်းပါဒီသတင်းထွက်လာတဲ့အခါသတင်းဌာနတွေကကရင်ပြည်နယ်ရဲတပ်ဖွဲ့မှုရဲမှူးကြီးကြည်လင်းကိုဖုံးဆက်မေးကြပါတယ်ရဲမှူးကြီးကြည်လင်းကအဲ့လိုဖြစ်စဉ်လုံးဝမရှိတဲ့အကြောင်းတရားခံဖမ်းဆီးရမည်ဖြစ်စဉ်လုံးဝမရှိတဲ့အကြောင်းညင်းဆိုပါတယ်ကရင်ပြည်နယ်ကပဲသူရဲမှူးကြီးကံဝင်းကတော့မြစ်ဆွေဆိုတဲ့သူကိုမြဝတီမှာဇန်နဝါရီ30ရက်ကလေးကဖမ်းဆီးမိထားပြီးဖြစ်တယ်လို့သတင်းဌာနတွေကိုအတည်ပြုပြောဆိုပါတယ်
ကြားထဲမှာအရေးတကြီးထွက်ပေါ်လာတဲ့ဂွင်းဆက်သတင်းတစ်ခုကတော့မြန်မာနောင်းအယ်ဒီတာကိုဆွေဝင်းကနေအိုးဘိုထောင်ထဲမှာဥကြည်လင်းနဲ့ဥအောင်ဝင်းစော်တို့ကိုတိကျွမ်းခဲ့တဲ့ဥအောင်စုအကြောင်းအင်တာဗျူးပါ။အဲ့ဒီအင်တာဗျူးမှာဥအောင်စုကသူဟာဥကြည်လင်းကိုကောင်းကောင်းသိတဲ့အကြောင်းသူထောင်ကထွက်ပြီး2016ခုနှစ်ဇွန်လထောင်ထဲမှာဥကြည်လင်းတို့နဲ့အတူတွဲနေတဲ့တက်မတော်အရာရှိဟောင်းဥအောင်ဝင်းစော်သူ့စီကိုရောက်လာတဲ့အကြောင်းလူမျိုးချဘာသာချနိုင်ငံခြားတန်တမန်တယောက်ကိုနေကင်းကြောင်တောင်လှုပ်ကြံရမှာဖြစ်ကြောင်းလှုပ်ကြံရင်ငွေ3,500ကနေ1,000တောင်းတလောက်ပေးမယ်လို့စီယုံကြောင်းဥကြည်လင်းကိုလူတက်ဖို့စိတ်ခိုင်းသူဟာအဲ့ဒီဥအောင်ဝင်းစော်ဖြစ်မယ်လို့သူတထစ်ချယုံကြည်တဲ့အကြောင်းသူ့နောက်ွယ်မှာအဖွဲတဖွဲအင်အားစုတစုရှိလိမ့်မယ်လို့ယုံကြည်တဲ့အကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်နောက်ပိုင်းအကျဉ်းသားဟောင်းဥအောင်စိုးကိုသတင်းဌာနတွေကအင်တာဗျူးလုပ်ဒီသတင်းတွေအကြီးအကျယ်ပြန့်နှံ့လာတဲ့အခါကျမှရဲတပ်ဖွဲ့ဟာဥအောင်ဝင်းစော်ဆိုသူကိုဇန်နဝါရီလ30ရက်မနေ့4နာရီလောက်ခတဲ့ကတန်လွင်
ဖအန်တဒားမှာဖမ်းမိထားပြီဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးကဖေဖော်ဝါရီလ3ရက်နေ့ညနေမှာထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။ဖြစ်စဉ်ကိုကြည့်ရင်မှုကင်းကိုကင်တွယ်နေတဲ့ရဲတပ်ဖွဲ့တနည်းအားဖြင့်ပြည်ထောင်ဝင်ကြီးဌာနဟာထုတ်ပြန်သင့်တဲ့သတင်းတွေထုတ်ပြန်ပေးဖို့ပြက်ကွက်ခဲ့တာတွေ့နိုင်ပါတယ်။ဒါရင်မကဖအန်တဒားမှာဘသူကိုမှဖမ်းမိတာမရှိဘူးလို့ပြည်내ရဲမှူးကြီးအဆင့်ရှိသူကသတင်းဌာနတွေကိုလိမ်လည်ပြောဆိုပါရယ်အကျဉ်းသားဟောင်းကိုအောင်စိုးရဲ့အင်တာဗျူးတွေဥအောင်ဝင်းစော်ရဲ့ဓာတ်ပုံတွေပြန့်နှံ့သွားတဲ့အခါကျမှသူ့ကိုဖမ်းဆီးရမိထားပြီလို့နောက်ကျပြီးထုတ်ပြန်ခဲ့တာဖြစ်ပါရယ်ဘလို့ပဲဖြစ်ဖြစ်အခုမှုကင်းဖြစ်စဉ်နဲ့ပတ်သက်ပြီးတကယ့်ကိုအဓိကကျတဲ့တရားခံတွေဖမ်းဆီးရမိထားတဲ့အချိန်နောက်ွယ်ကအဖွဲ့အစည်းလူပုဂ္ဂိုလ်တွေပါဝင်ပတ်သက်သူစတာတွေကိုပြည်သူတွေမသိကြရသေးပါဘူးတာဝန်ရှိရဲတပ်ဖွဲ့နဲ့ပြည်ထောင်ဝင်ကြီးဌာနဟာဒီမူကင်းကိုအမှန်အတိုင်းဖော်ထုတ်ပါမလားဆိုတာကိုလည်းတန်တရားဖြစ်နေကြပါတယ်။ကိုအောင်စိုးရဲ့အင်တာဗျူးထဲမှာလောက်ကြံပြီးရင်ထိုင်းနယ်ဆက် DKBA နေမြေတဲ့သွားရောက်ရှောင်တိန်ရမယ်ဆိုပြီးဥအောင်ဝင်းစော်ရဲ့ပြောစကားပါလာတာကြောင့်လက်နက်ကင်တပ်ဖွဲ့တွေနဲ့များပတ်သက်လေအောင်မလားလို့တွေးတောစရာရှိလာပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ဒီအမှုမှဖော်ထုတ်ဖို့ကျူးလွန်သူတွေကိုဖမ်းဆီးရေးယူနိုင်ဖို့ဟာမြန်မာနိုင်ငံရဲတပ်ဖွဲ့ပြည်ထောင်ဝင်ကြီးဌာနလူအရေးတမတော်ရဲ့အကူအညီလိုပါတယ်။ဥကိုနီဟာ NLD ပါတီရဲ့အရေးပါပုဂ္ဂိုလ်ဒီမိုကရေစီလိုလားသူအစ္စလာမ်လူနည်းစုအကျိုးဆောင်ရွက်သူဖြစ်တဲ့အတွက်အခုအမှုမှန်ဖော်ထုတ်နိုင်မဖော်ထုတ်နိုင်ကျူးလွန်သူတွေကိုတရားခံရှေ့မောက်ပို့နိုင်မပို့နိုင်ဆိုတာဟာအနာဂတ်အရက်ဘက်စစ်ဘက်ဆက်ဆံရေးအတွက်အလွန်အရေးပါတဲ့အချက်ဖြစ်လာနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဦးစီသူအောင်မြင့်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုနောက်ဆုံးသမရယုံပြောခွင့်ရဦးစော်ထေးရဲ့ပြောကြားချက်အရာဆိုရင်ဦးမြင့်ဆွေနဲ့ဦးအောင်ဝင်းစော်ဟာတူတည်းဖြစ်တယ်ဆိုတဲ့ကိစ္စကတော့ Facebook လူမှုကွန်ရက်မှာပြန့်နှံ့ခဲ့တာဖြစ်ပြီးအခုသူတို့ဖန်ထားတဲ့ဦးအောင်ဝင်းစော်ဟာဦးအောင်ဝင်းစော်သားဖြစ်တယ်လို့ဆိုထားပါတယ်။ဒီမြမအရေးသုံးသပ်ချက်နဲ့ပတ်သက်ပြီးတော့မနေ့ပြန်မနေ့ပိုင်းမှာလည်းတလှည့်ပြန်ပြီးထုံးလင်းပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါရရှင်။အာဂျင်တီးနားနိုင်ငံကစားငံရေအန်ကြီးတစ်ခုမှာလူ 2,000 နီးပါးလောက်ဘောလုံးပေါ်မျောပြခဲ့ကြတဲ့အတွက်လူအများဆုံးလက်ချင်းချိတ်ပြီးတော့ရေပေါ်မှာဘောလုံးမျောပြတဲ့ဂင်းနစ်ကမ္ဘာစံချိန်တစ်ကိုတင်လိုက်နိုင်ပါတယ်။အစားအသောက်အထူးစံစားကျင်သူတွေအတွက်ကတော့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာတော့ရေကူးကန်5မီတာအနက်မှာစားတောက်လို့ရတဲ့ဆိုင်တစ်ခုကိုဖွင့်နေလိုက်ပါတယ်ဒီလိုမျိုးထူးခြားစံပြသတင်းတွေကိုတော့မခင်ဖြူထွေးနဲ့ကိုငင်းချန်းတို့တင်ဆက်ထားတာနားဆင်ပါရှင
်အာဂျင်တီးနားနိုင်ငံကစားငယ်ရေအကြီးတစ်ခုမှာလူ 2,000 နီးပါးလောက်ကရေပေါ်မှာသူ့လိုလိုဘောလုံးပေါ်မျောပြခဲ့ကြတဲ့အတွက်လူအများဆုံးလက်ချင်းချိတ်ပြီးရေပေါ်မှာဘောလုံးမျောပြတဲ့ဂင်းနစ်ကမ္ဘာစံချိန်သစ်တင်လိုက်နေပါတယ်ဘွေနိုအရစ်ပီနဲ့အရှိတောင်ဘက်မှာရှိတဲ့အပီကူယန်ရေကန်ကြီးထဲမှာလူပေါင်း 1,942 ယောက်ကလက်ချင်းချိတ်ပြီးတော့ရေပေါ်မှာပေါ်ပြခဲ့ကြတယ်လို့ဂင်းနစ်မှတ်တမ်းစာအုပ်ကသတိခံခဲ့ပါဗျ။အရင်စံချိန်ဟောင်းကတော့ဒီထိုင်ဝမ်နိုင်ငံကဆန်မွန်နေလရေကန်ကြီးထဲမှာ2014ခုနှစ်ကတင်ခဲ့တာဖြစ်ပြီးလူပေါင်း634ယောက်ကရေပေါ်ပေါ်စတဲ့ပစ္စည်းတွေအသုံးပြုပြီးတော့ဘောလုံးမျောပြခဲ့ကြတာပါ။အာဂျင်တီးနားနိုင်ငံကလူတွေကတော့ဘာအထောက်ကူပစ္စည်းမှမလို့ပဲစားကန်ရေရဲ့ဂုံတက်တိကြောင့်ရေပေါ်မှာဘောလုံးပေါ်ပြနိုင်ခဲ့တာဖြစ်ပါတယ်။ဒီရေကန်တွေကရေဟာပေလယ်ရေထက်10ဆလောက်ငန်းတယ်လို့ဒီပွဲကိုစစ်စင်သူတွေကပြောပါတယ်။ဒေသခံတွေဦးစီးကျင်းပါတဲ့ခီးသွွာလာရေးမြင့်တင်တဲ့ပွဲတစ်ခုမှာအခုလိုစံချိန်တင်လိုက်နိုင်တာလည်းဖြစ်ပါတယ်။အပန်းဖြေဖို့ကောင်းတဲ့အတွက်ဥရောပမှာရှိတဲ့ပင်လယ်သေးနဲ့ရှင်နိုင်တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။
ကမ္ဘာမြောက်ပိုင်းအေးခဲနေတဲ့အချိန်အခုလိုဆောင်းတွင်းကြီးထဲမှာအီတလီနိုင်ငံမြောက်ပိုင်းလက်ဒရိုရေကန်ကြီးထဲမှာလူပေါင်း80ကျော်လောက်ဟာအပျော်သဘောနဲ့ဒိုင်မင်ထိုးရေကူးခဲ့ကြပါတယ်။အီတလီနိုင်ငံထရီနီတီနိုဒေသကခင်းရှူတော်ရီထဲမှာရှိတဲ့ဒီရေကန်ကြီးဟာပင်လယ်ရေမျက်နှာပြင်အထက်655မီတာမှာတည်ရှိတာဖြစ်ပြီးတော့သူတို့အခုလိုဒိုင်မင်ထိုးရေကူးနေတဲ့အချိန်မှာရေရဲ့အပူချိန်ဟာရေခဲအမှတ်ထက်1ဒီဂရီလောက်ပဲရှိခဲ့တာပါ။အီတလီနိုင်ငံတဝန်းကအသက်10နှစ်ကနေ82နှစ်အထိအသက်အရွယ်ပေါင်းစုံပါဝင်ခဲ့ပြီးရေထဲကိုဒိုင်မင်ထိုးပြီးမီတာ20လောက်အကွာကရေခဲဖုံးနေတဲ့သစ်သားပြားပေါ်ကိုရောက်အောင်ရေကူးသွားရတဲ့အပြင်ကမ်းခြေဘက်ကိုလည်းရေပြန်ကူးလာရတာပါအခုလိုလှုပ်ဆောင်တာကိုလွန်ခဲ့တဲ့9နှစ်လောက်ကတငယ်ချင်းအချင်းချင်းစိန်ခေါ်နောက်ပြောင်တာကစတင်ခဲ့ပြီးတော့အခုချိန်မှာတော့တဖြည်းဖြည်းရေပန်းစားလာနေပါတယ်ချမ်းချမ်းစီစီရေကူးပြီးသွားတဲ့သူတွေကို
ရင်းနှွေးနဲ့ဒေသထုတ်အရက်နည်းနည်းကိုနှွေးထွေးစေဖို့အတွက်တိုက်ပါရခင်ဗျာ
။အစားအသောက်ထူးဆန်းတိုက်တဲ့သူတွေအတွက်ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာတော့ရေကူးကန်အောင်9မီတာအနက်မှာစားသောက်လို့ရမယ့်ဆိုင်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ပလဲလိုနာမည်ပေးထားတဲ့ဒီဆိုင်ဟာကမ္ဘာအနှက်ဆုံးရေကူးကန်အောက်ကစားသောက်ဆိုင်တစ်ခုဖြစ်မှာပါ။တယောက်ကို99ယူရိုပေးရမှာဖြစ်ပြီးကျောက်ပစတော့ဖြစ်သည့်ဘဲအသည်နဲ့ရှမ်ပိန်တွေစားတောက်လို့ရပါတယ်။စားတောက်သူတွေဟာဒီစားတောက်ဆိုင်ကိုရောက်ဖို့အတွက်ရေကုတ်ပြီးတော့သွားကြပါတယ်။ရေကုတ်တိုင်းပင်ထိုးရတာကိုဝါသနာပါသူတူဦးဖြစ်ပြီးစားတောက်သူတွေကိုရေရောက်ထဲကိုသွားရတဲ့အရာတာကိုဖန်တီးပေးခြင်းတဲ့အတွက်ဒီဆိုင်ကိုလှုပ်ဖြစ်ခဲ့တာလို့ဆိုင်ရှင်ဖြစ်တဲ့ဂျွန်ဘီယာနက်စ်ကပြောပါတယ်။ရောက်ထဲကစားတောက်ဆိုင်အခန်းလေးကတော့ဘောလုံးပုံ1မီတာကျယ်တဲ့အခန်းကြီးဖြစ်ပြီးတော့မှန်ပြတင်းပေါက်တွေပါတက်ဆင်ထားပါတယ်။အထဲမှာလူလေးယောက်ဆက်ပြီးဒီအကိုတိဆောက်ဖို့အတွက်တစ်နှစ်လောက်အချိန်ယူခဲ့ရတာပါ။အခန်းရဲ့အပြင်အစင်နောက်တခြားဆက်ပစ္စည်းတွေအလုပ်လုပ်ဖို့နဲ့အစားအသောက်အဲ့ဒီအခန်းထဲကိုပို့ဖို့နီးလန့်တွေကိုတီထွေကျန်ဆရတဲ့အတွက်အခုလောက်အထိအချိန်ကြာသွားခဲ့တာပါ။အစားအသောက်တွေကိုဒိုင်ဗင်သမားစပွဲထိုးတွေကရေလုံးနဲ့တစ်တာတွေနဲ့ထည့်သွင်းယူဆောင်လာပြီးတော့အခန်းအတွင်းမှာတော့6တွေ့ပြီးရေမရှိသလိုလုံလောက်တဲ့အောက်ဆီဂျင်ကိုလည်းဖြည့်တင်ပေးထားပါတယ်။ရေမကုတ်တက်တဲ့စားသုံးသူတွေကလည်းမစားခင်မှာအခြေခံရေကုတ်တင်တန်းကိုတက်ရောက်နိုင်ပါတယ်။ဒီဆိုင်ကလေးကိုဖွင့်ကလေးကဆိုရင်တော့ဒီဆိုင်မှာလာရောက်စားသုံးကြတဲ့သူ16ယောက်ရှိပါပြီရှင်။
မခင်ဖြစ်တွင်နဲ့ကိုငိမ့်ညံတို့စီစဉ်တင်ဆက်ခဲ့တဲ့ထူးခြားစမ်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညချမ်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီအထိလည်းတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးတာမှုပြန်လည်နားဆင်နိုင်ပါတယ်ရှင်အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်ကတလက်အချင်းချုပ်ပြောပြပေးပါမယ်ရှင
်မွတ်စလင်များစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ညွှန်ကြားချက်ပြန်အသက်ဝင်စေဖို့အစိုးရရဲ့ရှောက်ထားချက်ကိုဖက်ဒရယ်အယူခံတရားရုံးကပယ်ချပါတယ်ဆန်ဖရန်စစ္စကိုကအမှတ်9စီရင်စုအယူခံတရားရုံးကအမေရိကန်ပြည်ထောင်စုအစိုးရနဲ့ဝါရှင်တန်ပြည်နယ်တို့အနေနဲ့တနင်္လာနေ့နေ့ခင်းပိုင်းမှာရှောက်လွှဲချက်တွေထပ်တင်နိုင်တယ်လို့တော့ခွင့်ပေးထားပါတယ်။အီရန်နေနဲ့သူ့ရဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုနဲ့ရေဒါလေ့ကျင့်မှုတွေကိုပြီးခဲ့တဲ့စနေနေ့ကလုပ်ခဲ့တဲ့အကြောင်းအီရန်စစ်တပ်ရဲ့တပ်မှုကြီးတဦးကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအီရန်မှာပဲ့ထင်းဒုံးကျည်စမ်းသပ်ပစ်လွတ်မှုအတွေ့အမေရိကန်သမ္မတထရန့်အစိုးရကအီရန်အပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ခဲ့ပြီးနောက်တနေ့မှာအခုလိုစမ်းသပ်မှုတွေကိုလှုပ်ဆောင်တာဖြစ်ပါတယ်။အီရန်လေတပ်ကလေကြောင်းကာကွယ်ရေးစီးရေးလေ့ကျင့်မှုတွေကိုအီရန်မြောက်ဘက်ပိုင်းဆန်နန်းဒေသကစတရန်ကီလိုမီတာ 3,500 အတွင်းစနေနေ့ကလုပ်ခဲ့ပြီးရေဒါနဲ့ဒုံးကျည်စမ်းသပ်မှုတွေပါဝင်တယ်လို့အီရန်နိုင်ငံပိုင်ရုပ်သံသတင်းကဖော်ပြသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနူရစ်စတန်ပြည်နယ်ကရွာတရွာပေါ်ကိုဒီကနေ့တနင်္ဂနွေနေ့ရေခဲတောင်ပြိုကျတာကြောင့်အနည်းဆုံးလူ45ဦးသေဆုံးခဲ့ရတယ်လို့အာဖဂန်အစိုးရတာဝန်ရှိသူတွေကပြောပါရယ်။တနင်္ဂနွေလုံးအတိုင်းအတာအရာအလားတူဖြစ်ရကြောင်သေဆုံးရသူဟာဆိုရင်၃ရက်တာကာလအတွင်း100နီးပါးရှိသွားပါပြီ။စီးနင်းထူထူထဲထဲကျတာကြောင့်အခုလိုရေခဲတောင်ပြိုကျခဲ့ရတာဖြစ်ပါတယ်။အင်းဒီချင်ပါကစ္စတန်နိုင်ငံမြောက်ပိုင်းချီထရာဒေသတွင်ကခြေရွာတစ်ခုပေါ်မှာလဲတစ်ချိန်တည်းမှာပဲရေခဲတောင်ပြိုကျခဲ့တာကြောင့်အနည်းဆုံးလူ16ဦးသေဆုံးခဲ့ရတယ်လို့ဒေသန္တရအာဏာပိုင်တို့ကအတည်ပြုပြောဆိုပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vidac Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ဖြန်တနင်္လာမနက်ခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49နဲ့50တို့ကနေထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.